to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဩဂုတ်လ15ရက်ပုံထိုးနေ့ညဖက်9:00နာရီ10မိနစ်အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2532.51တိုကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။ကျွန်တော်အောင်လင်းပါဒီညနားဆင်မဲ့တရင်နေတယ်မှာတော့အီတလီမြောက်ပိုင်းကဂျီနိုဝါစက်ကန်မြို့မှာမနေ့တုန်းကတရားပိုင်းဖြူချက်ကတည်ဆုံးသူအရေအတွက်ဟာအနည်းဆုံး39ယောက်တိရှိသွားပါပြီ။အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲနှုန်းဟာဒီနေ့ဈေးပိတ်ချိန်မှာတော့ဒေါ်လာကိုကျပ်ငွေ1500အစိတ်ထိဈေးပေါက်ပြီးတရက်အတွင်းမှာအများဆုံးစဉ်ရင်တွေဈေးတက်သွားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။လွှတ်တော်ကသတင်းမီဒီယာသမားတွေကိုကြံမှတ်ဖို့ပြည်ထောင်စုလွှတ်တော်နာယကထံကိုတမ်မတော်သားကုစလေရီကတင်ပြလာတဲ့သတင်းမှာကြားဖို့ရှိတာကတော့
ဒီမီဒီယာနော်စတုဒ္ဒမန္တန်သူအလုံးလုံးနေတဲ့လူတွေကိုသူ့ရည်သူအပြန်လာလေးစားမှုနဲ့ဆက်ဆံတဲ့နည်းလို့အဲ့လိုယူဆပါတယ်အဲ့တော့အဲ့လိုအပြန်လာလေးစားမှုနဲ့မဆက်ဆံတဲ့အတွက်ကြောင့်မလို့နော်အဲဒီပြဿနာပေါ်လာတယ်လို့ယူဆတယ်အဲ့ဒီပြဿနာပေါ်လာတဲ့နောက်ဆက်တွဲ
မှာမြန်မာသတင်းသမဂ္ဂရဲ့ဒုဥက္ကဋ္ဌအဖြစ်တာဝန်ရှိဖို့သူဖြစ်တဲ့ဦးစင်လေးမရှင်အပြည့်စုံတော့မကြခင်ကြမှာပါဒီနောက်မှာတော့အီဗရတ်တောင်ကိုတက်ခဲ့ဖူးတဲ့လူငယ်တဦးပါဝင်တဲ့မြန်မာတောင်သက်သမား၃ဦးကချင်ပြည်နယ်မှာရှိတဲ့မြန်မာအမြင့်ဆုံးခါကာဘိုရာစီတောင်ထိပ်ကိုအရောက်တက်နိုင်ဖို့လေ့ကျင့်နေတဲ့သတင်းကောင်းမွန်ဘဝဆောင်တဲ့မြန်မာနိုင်ငံကအစ္စလမ်ဘာသာဝင် beauty blogger မင်္ဂလေးသူအကြောင်းနဲ့နိုင်ငံတကာသတင်းဆောင်မကိုလည်းကြားကြမှာပါဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်တင်ဆက်နေကြလူလူနဲ့ကျမရဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အာကစားသတင်းလွှာတွေကိုတင်ပြတော်ဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးရထားတဲ့သတင်းတွေကိုကွန်လင်းဦးနဲ့ကွန်အောင်တို့ကပြောပြပေးကြပါအောင်ရှင
်ဣတလီနိုင်ငံမြောက်ပိုင်းကစက္ကန့်မြင့်ဖြစ်တဲ့ဂျီနီဝါမှာမနေ့ကတရားပြူချာကတည်ဆုံးသူရေတွက်ဟာအနည်းဆုံး39ယောက်တိရှိသွားပြီဖြစ်ကြောင်းအာနာဘန်နီကပြောလိုက်ပါတယ်ပြင်းထန်တဲ့မုန်တိုင်းကြောက်ရောက်စဉ်ဒစိတပိုင်းပြူချက်သွားတဲ့မော်ရန်တီတရားအပြည့်စည်တွေချာမှာပျောက်ဆုံးနေသူတော်တော်များကိုလည်းအရေးပေါ်ကယ်ဆယ်ရေးတွေဆက်လက်ရှာဖွေနေပါတယ်ပြူချတဲ့အချိန်မှာ55မီတာအမြင့်ရှိတဲ့တရားပေါ်ကနေဒါဇင်နဲ့ခြေရဲကားတွေလည်းအောက်ကိုထိုးချသွားခဲ့လို့ပြူချတဲ့တရားပိုင်းကကွန်ကရစ်တွေနဲ့တံမြင့်အပြည့်စည်တွေကလည်းအောက်မှာရှိနေတဲ့ဆက်မှုဇုံဝင်တွေကကိုလောင်ယုံတွေပေါ်ပြုတ်ချခဲ့တာပါတည်ဆုံးသူဖြစ်အတီးပြုတ်ထားသူအားလုံးဟာတရားပေါ်ကပြုတ်ချတဲ့ကားတွေမှာလိုက်ပါလာသူတွေဖြစ်ကြပြီးအနည်းငယ်မှရှိနေသူတွေကတည်ဆုံးသူမရှိကြောင်းလည်းအာနာမန်နေကပြောပါတယ်အီတလီတရုတ်ပို့ဆောင်ရေးဝန်ကြီးဒန်နီလီယိုတိုနီနယ်လီကတော့တရားကိုစီမံခန့်ခွဲတာဝန်ယူထားတဲ့ကုမ္ပဏီဟာကွန်ထရက်စာချုပ်နဲ့အညီစာဝဲမှုမရှိကြောင်းပြစ်တင်ပြောဆိုခဲ့ပါတယ်နိုင်ငံတော်ကတတန်းရင်တရားတွေနဲ့ဥမင်လန်ကောင်းတွေအားလုံးကိုစစ်ဆေးသွားမှဖြစ်ကြောင်းလည်းတရုတ်ပို့ဆောင်ရေးဝန်ကြီးကပြောပါတယ်ဒီစီတစ်ပိုင်းပြုတ်ချခဲ့တဲ့တရားအီတလီနဲ့ပြင်သစ်နိုင်ငံကြားအဓိကကျတဲ့အဝေးပြေးလမ်းတစ်ခုကိုဆက်သွယ်ပေးထားတာပါ1969ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တဲ့တရားမကြာခင်ရင်းနှစ်တွေကဆက်လို့တဖြည်းဖြည်းပျက်စီးရွရွလာနေတဲ့အကြောင်းလဲအင်ဂျင်နီယာတွေကသတိပေးထားတာဖြစ်ပါတယ
်ဗြိတိန်နိုင်ငံလန်ဒန်မှာလန်တော်လန်လာတွေနဲ့စပိန်သမားတွေကိုအင်္ဂါနေ့ကကားနဲ့ဝင်တက်ခဲ့ပြီးတော့နောက်ဆက်တွဲအနေနဲ့ဒီလွှတ်တော်အဆောက်အုံအပြင်ဘက်ကဓာစီတွေကိုပါဝင်တက်ခဲ့သူဘသူဘဝဖြစ်တယ်ဆိုတာကိုသူတို့သိရှိထားပြီးလို့အကြမ်းဖက်မှုတံမြန်နှင်းနှင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်သူဟာအဲ့ဒီတိုက်ခိုက်သူဟာအသက်29နှစ်အရွယ်ဆူဒန်နယ်ပွားဗြိတိန်နိုင်ငံသားဖြစ်တယ်လို့အာနာမိုင်းနီကပြောပေမဲ့အသေးစိတ်ကိုရေးအချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးအခုခါမှာတော့သူ့ကိုအကြမ်းဖက်တိုက်ခိုက်ဖို့ကြိုတင်ကြံစီဆောင်ရွက်တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထားတာပါဒီလူသုံးဦးထိခိုက်ဒဏ်ရာရတဲ့ဒီတိုက်ခိုက်မှုဘာကြောင့်ကျူးလွန်လဲဆိုတာကိုလည်းအဓိကထားစုံစမ်းစစ်ဆေးနေကြောင်းဗြိတိန်ရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်တိုက်ခိုက်မှုနဲ့ဆက်နွယ်မှုရှိတဲ့ဘာမင်ဟမ်နဲ့နော်တင်ဟမ်ကနေရာနှစ်ခုကိုရဲတပ်ဖွဲ့ကဝန်ရောက်ရှာဖွေခဲ့ပြီးဒီကနေ့မှာတော့ဘာမင်ဟမ်ကနောက်ထပ်နေရာတစ်ခုကိုထပ်မံရှာဖွေပါတယ်အခုဖမ်းဆီးခံထားသူဟာဗြိတိရှ်တံပြန်အကြမ်းဖက်ဝါဒတိုက်ဖျက်ရေးအဖွဲ့နဲ့တခြားထောက်လိုင်းအေဂျင်စီတွေအကြားမူလကသိရှိထားသူမဟုတ်ကြောင်းလဲလွှတ်တော်ကော်မရှင်နာမင်းကြီးနေလ်ဘာဆူကပြောပါတယ်ဗြိတိရှ်ဝန်ကြီးချုပ်ထရီဆာမေးကဝက်စ်မင်စတာလူတော်ဆောက်ဦးအနီးမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုမှာထိခိုက်ဒဏ်ရာရသူတွေအတွက်ဆုတောင်းပေးကြောင်းနဲ့အလင်းအမြန်ကယ်ဆယ်ဆောင်ရွက်ခဲ့တဲ့ရေးပေါ်ကယ်ဆယ်ရေးသမားတွေကိုလည်းချီးကျူးကြောင်းတွစ်တာမှာရေးသားခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဒီလန်ဒန်မှာနောက်တစ်ကြိမ်တိုက်ခိုက်ခံရပြန်ပါပြီဒီတိရစ္ဆာန်တွေဟာယူသွန်နေတာကြောင့်ခက်ကြမ်းကြမ်းဆုံးမမှရမယ်လို့တွစ်တာမှာရေးသားခဲ့ပါတယ်ခင်ဗျာ
အာဖဂန်နိုင်ငံကာဘူးမြို့ကပညာရေးဌာနအဆောက်အုံတစ်ခုမှဒီနေ့အသေးခံဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်လူ48ယောက်ထပ်မံတိဆုံးပြီးနောက်ထပ်ဒါဇင်နဲ့ချီတန်ရသွားပါတယ်။ကျောင်းသားတွေအတန်းထဲမှာရှိနေချင်းဒေသစံတော်ရဲ့ညနေ4နာရီလောက်မှာတိုက်ခိုက်ခံရတာဖြစ်တဲ့အကြောင်းကာဘူးမြို့ရဲ့တပ်ဖွဲ့ပြောခွင့်ရပြောပါတယ်။ကာဘူးမြို့ကရှီယာမွတ်စလင်အများစုရှိရတဲ့နယ်မြေမှာရှိတဲ့မဟုတ်ကျောင်းတိုက်ခိုက် ခံရမှုအတွင်းတန်ရရသူတွေကိုတော့ဒေသခံစီယုံတွေကိုပို့ဆောင်ပေးထားတာပါတက်ခိုက်မှုအတွက်ဘယ်သူမှသူတို့လက်ချက်ဆိုပြီးကြီးညာတာမျိုးမရှိသေးပေမဲ့ကပူးမျိုးတော်မှာရှိတဲ့ရှီယာမွတ်စလင်တွေပေါ်အရင်ဆုံးကတက်ခိုက်မှုတွေမှာတော့ IS စတန်စသူကျော်အဖွဲ့ကသူတို့လက်ချက်ဖြစ်နေကြီးညာဘူးပါတယ်တာလီဘန်တွေကတော့ဒီနေ့တက်ခိုက်မှုကသူတို့လက်ချက်မဟုတ်တဲ့အကြောင်းညှင်းဆန်ထားတာပါတာလီဘန်တပုံတွေနဲ့စစ်မျက်နှာတော်တော်များများမှအစိုးရကအပြင်းထန်ရင်ဆိုင်နေရခြင်းမှာပဲကပူးမျိုးတော်မှာတက်ခိုက်မှုနဲ့ကြုံရတာဖြစ်ပါတယ်ဒီနေ့မနေ့အယုံတက်ချိန်မတန်းခင်အာဖဂန်နိုင်ငံမြောက်ပိုင်းကဘဂလန်ပြည်နယ်တွင်းမှာရှိတဲ့စစ်ကန်တစ်ခုကိုတာလီဘန်တွေစီးနင်းတက်ခိုက်ခဲ့ရမှာတော့လူကျွေးတပ်ဖွဲ့ဝင်40လောက်သေဆုံးသွားပါတယ်ပြီးခဲ့တဲ့တောက်ချန်နေ့ကတာလီဘန်တွေစီးနင်းတက်ခိုက်ခဲ့တဲ့ဂါစနီမြို့ကိုထိန်းချုပ်နိုင်ရေးအတွက်လည်းအစိုးရတပ်ဖွဲ့တွေအပြင်းထန်ကြိုးပမ်းနေရတာပါကုလသမဂ္ဂကတော့ရေပောင်းများစွာတိုက်ပွဲတွေရောက်လက်စစ်မီရင်းနဲ့အစားအသောက်ပြတ်လည်နေတဲ့ရဲသားတွေအတွက်လူသားချင်းစာနာထောက်ထားရမယ့်အချက်တွေကြုံရနိုင်တဲ့အကြောင်းလည်းသတိပေးထားပါတယ်
တူရကီကအမေရိကန်သွင်းကုန်တွေဖြစ်တဲ့မော်တော်ကားအရက်ကြောင်မီသေးဆန်တဲ့အလှကုန်ပစ္စည်းတွေအပေါ်နောက်ထပ်အခွန်ထုတ်ကောက်မှဖြစ်ကြောင်းဒီကနေ့ကြေညာလိုက်ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာအပြန်အလှန်ကုန်သွယ်ကုန်တွေတိုးပြီးတော့ကောက်ခံနေတာပါ။တူရကီဒုတိယသမ္မတ Fuel Octay ကအမေရိကန်ဘက်ကစီးပွားရေးအရာတိုက်ခိုက်ထိုးနှက်လာမှုအပေါ်လက်တွန့်ပြန်တာဖြစ်တယ်လို့ဒေတာမှရေးသားပါရယ်တူရကီသမ္မတ Recep Tayyip Erdogan ကလည်းအမေရိကန်ပြည်အောင်စုဟာတူရကီပေါ်ပြစ်မှတ်ထားပြီးတော့စီးပွားရေးစစ်ပွဲဆင်နွှဲလာတာကြောင့်အမေရိကန်လက်စစ်ပစ္စည်းတွေကိုတပိတ်မှောက်ချဖို့အင်ကာနီကဆော်ခဲ့ပါရယ်အမေရိကမှာ iPhone ရှိတယ်လို့တခြားနေရာတွေမှာလည်း Samsung ရှိနေပါရယ်တူရကီမှာလည်း Vestel ရှိတယ်လို့ Erdogan ကပြောပါရယ်တူရကီဘက်ကအမေရိကန်ကုန်ပစ္စည်းတွေပေါ်ကူးလို့တပိတ်မှောက်လာတာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတဲ့အမေကိုတော့ဒီအချိန်မှာတိတိကျကျဖြေဆိုဖို့မရှိသေးဘူးလို့အင်ဂျီရောပြောခွင့်ရဆရာဟက်ကပီဆန်နက်စကာအင်္ဂါနေ့မှာသတင်းတောက်တွေကိုပြောခဲ့ပါတယ်တူရကီပေါ်နောက်ထပ်ပိတ်ဆို့တန်းခတ်ဖို့အလေးနဲ့စဉ်းစားနေတယ်ဆိုတဲ့သတင်းတွေပေါ်မှာလည်းပြောခွင့်ရကဖြေဆိုခြင်းမရှိပါဘူးတူရကီနိုင်ငံမှာအကြမ်းဖက်ဝါဒဆွဲဆွဲခြင်းနဲ့တရားရင်ဆိုင်မှုဆောင်ဆိုင်ရင်းနေအင်ဂျီချုပ်ချခံနေရတဲ့အမေရိကန်ခရီးအန်သင်းအုပ်ဆရာအန်ဒရူးဘရန်ဆန်ကိုလွှတ်ပေးဖို့သမ္မတထရမ့်ရဲ့တောင်းဆိုမှုကိုတူရကီဘက်ကမတိကျွွန်ပြုနေခဲ့အပြီးအခြေအနေတွေတင်းမာလာတာပါ။ဒါကြောင့်တူရကီပေါ်ဖိအားပေးတဲ့အနေနဲ့အမေရိကန်ကိုတင်သွင်းနေတဲ့တူရကီရဲ့တန်မဏိနဲ့အလူမီနီယံတွေပေါ်အခွန်နှဆတိုးမြင့်ကောက်ခံမယ်ဆိုပြီးလွန်ခဲ့တဲ့တောက်ကြနေ့မှာသမ္မတဒေါ်နယ်ထရမ့်က Twitter မှာရေးသားခဲ့ပါရခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်American dollar နဲ့မြန်မာငွေလဲလှယ်နှုန်းကဒီရက်ပိုင်းတွင်စက်တိုက်ဆွဆလိုကျဆင်းလာနေရမှာဒီနေ့ဈေးပိတ်ချိန်မှာတော့ဒေါ်လာကိုကျပ်ငွေ1500အစိတ်ထိဈေးပေါက်ခဲ့ပြီးဒီရက်အတွင်းအများဆုံးစတင်တင်ဈေးတက်ခဲ့ပါတယ်။ရန်ကုန်မြို့ကငွေကြေးဈေးကွက်မှာဒီနေ့စောပိုင်းကဒေါ်လာကို1480နဲ့ဈေးပွင့်ခဲ့ပြီးတဖြည်းဖြည်းတက်လာရမှာဘိုးဘန်က1495ဈေးဖြတ်ခဲ့ပေမဲ့ပြင်ပဈေးကွန်မာတော့ဈေးပိတ်ချိန်မှာ1500အစိတ်ထိဈေးပေါက်သွားခဲ့တာပါ။မကြာသေးခင်ရက်တွေအတွင်းမြန်မာနိုင်ငံကငွေကြေးဈေးကွက်မှာဒေါ်လာနဲ့လဲလှယ်နှုန်းဈေးတက်လာနေချိန်မှာပဲမြန်မာနိုင်ငံဘိုးဘန်ကနေနိုင်ငံခြားငွေရောင်းဝယ်တဲ့အခါဘိုးဘန်နှုန်းထားရဲ့3,800ရိုင်းနှုန်းထိသာအလျှော်တင်ဈေးစာဝင့်ပြုထားတဲ့ကန့်သတ်ချက်ကိုဒီသတင်းပတ်ထဲမှာပဲပြည့်ပြည့်ပေးခဲ့တာပါ။နိုင်ငံခြားငွေလဲလှယ်နှုန်းထားသတ်မှတ်ချက်ကိုထိန်းချုပ်ထားတာပေါ်မှာဘိုးဘန်ကပြည့်ပြည့်လိုက်တာကြောင့်ဘဏ်တွေနဲ့ငွေလဲကောင်တာတွေမှာငွေလဲနှုန်းကိုနှုန်းရှင်ဖြစ်လွတ်လပ်စွာရောင်းဝယ်ခွင့်ရသွားပြီမဲ့လည်းဘဏ်တွေငွေကြေးစနစ်ခိုင်မာမှုမရှိသေးတဲ့မြန်မာနိုင်ငံမှာစီးပွားရေးအရာမတိမငြိမ်အခြေအနေတွေပေါ်လာမှာကိုလည်းလုပ်ငန်းရှင်တွေနဲ့ကျွမ်းကျင်သူတို့ချို့ကသတိပေးနေကြတာပါ။လက်တလုံးမှာတော့ပုဂ္ဂလိကဘိုးဘန်တွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့ဘိုးဘန်ကဘဏ်လုပ်ငန်းတွေကိုနေ့စဉ်စုစုပေါင်းဒေါ်လာ3,000,000,000အထိရောင်းချပေးနေပါတယ်။
တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကွဲကွာခဲ့ရတဲ့လွန်ခဲ့တဲ့နှစ်ပေါင်း60ကကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်နိုင်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နောက်တစ်ကြိမ်တွေ့ဆုံရမှာခိုင်မာတဲ့အစီအစဉ်လေးချမှတ်သွားမှာဖြစ်ကြောင်းတောင်ကိုရီးယားသမ္မတကဒီကနေ့ပြောလိုက်ပါတယ်။ဂျပန်ကိုလိုနီလက်အောက်ကနေကိုရီးယားကျွန်းဆွယ်လွတ်မြောက်တဲ့83နှစ်ပြည့်ခန်းသာဖြစ်ဆိုးမျိုးရုံမှာပြောကြတဲ့မိန့်ခွန်းမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းကထည့်သွင်းပြောဆိုလိုက်တာဝါနောက်တစ်ကြိမ်ထိပ်သီးတွေ့ဆုံပွဲကိုတော့မြောက်ကိုရီးယားနိုင်ငံပျုံယမ်းမျိုးရုံမှာရှိလာတဲ့ကျင်းပမှာဖြစ်ကြောင်းနဲ့ဒီတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံစလုံးကဒီသတင်းပတ်ဆိုပါမှာကြီးညာထားပါတယ်ဒီမတိုင်ခင်မှာတော့ကတော့နိုင်ငံကောင်းဆောင်တွေဟာနေဆက်ဒေသကစစ်မဲ့ဇုံနယ်မြေပေါ်မွန်ကျွန်းကျေးရွာမှာနှစ်ကြိမ်တွေ့ဆုံခဲ့ကြတာပါပထမကြိမ်ထိပ်သီးတွေ့ဆုံမှုအတွင်းမှာတော့1950ကနေ53ခုနှစ်အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကိုစစ်ပင်ငင်းရေးစာချုပ်နဲ့အဆုံးသတ်ခဲ့ပေမဲ့တရားဝင်ငင်းချမ်းရေးမရနိုင်သေးတာကြောင့်နှစ်ဖက်အကြားရန်ဘတ်တွေလိုဖြစ်နေတဲ့အတွက်တရားဝင်ငင်းချမ်းရေးသဘောတူညီချက်ရယူနိုင်အောင်ကြိုးစားသွားဖို့သဘောတူထားကြပါတယ် ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မီဇိုက်တိုလက်နက်အစီအစဉ်တွေဖျက်သိမ်းရေးနဲ့ပတ်သက်လို့အမေရိကန်နဲ့မြောက်ကိုရီးယားကြားရှေ့မတိုးနမဆုပ်အခြေအနေတွေကြောင့်ကိုရီးယားနှစ်နိုင်ငံကြားညှိနှိုင်းမှုတွေမှာလည်းရိုက်ခတ်မှုတွေကြုံတွေ့နေရတာပါ။ပြီးခဲ့တဲ့ဧပြီလတည်းမြောက်ကိုရီးယားကောင်းဆောင်တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တမိုင်းဝင်ထိပ်သီးတွေ့ဆုံရမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မီဇိုက်တိုလက်နက်အစီအစဉ်တွေဖျက်သိမ်းရေးသဘောတူထားခဲ့ပါတယ်ခင်ဗျာ။
ဒုတိယကမ္ဘာစစ်တွင်ဂျပန်နိုင်ငံကကျူးလွန်ခဲ့တဲ့လူရဲတွေအတွက်အလွန်အမင်းစိတ်မကောင်းဖြစ်ရတဲ့အကြောင်းအီဂရစ်ပြင်အကီဟီတိုကပြောလိုက်ပါတယ်။ဟီရိုရှိမားနဲ့နာဂါစကီမြို့တွေကိုအနှုတ်မြုပ်ဘုံချဲချခံခဲ့ရပြီးတဲ့နောက်မဟာမိတ်တွေထံဂျပန်လက်နက်ချခဲ့တဲ့83နှစ်ပြည့်ထိမ့်မှက်ပြည့်တိုကျိုမြို့တော်ကဘိုရိုခန်ခမ်းမမှာဒီနေ့ခန်းနာအတွင်းအသက်84နှစ်အရွယ်ဂျပန်အီဂရစ်ပြင်ကပြောကြားလိုက်တာပါ။အတိတ်ကိုပြန်ကြည့်ရမှာအလေးနဲ့တံဝေကရမိတယ်လို့စစ်ရဲ့အနှိတ်ထယုံနေနဲ့နောက်နောက်ထပ်မကြုံရဘူးမျောလင်းတဲ့အကြောင်းလဲမေဘီယာမီရှိကိုနဲ့အတူအခန်းနာကိုတက်ရောက်လာတဲ့ဘရင်အကီဟီတိုကပြောဆိုခဲ့ပါတယ်။ရှင်းနေမှာနန်းဆွမ်းမဲ့ဂျပန်အီဂရစ်ပြင်အနေနဲ့စစ်ပြီးဆုံးတဲ့အခန်းနာတက်ရောက်တာဒီဒီချင်းကနောက်ဆုံးမှာဘရင်အကီဟီတိုကနန်းတက်တစ်ချောက်ခမီးတော့ဖြစ်သူဘရင်ဟီရိုဟီတိုလက်ထက်စစ်တွင်းဂျပန်တပ်ဖွဲ့တွေကျူးကျော်ခဲ့တဲ့ပစိဖိတ်ဒေသတွင်းကနိုင်ငံတွေတော်တော်များများကိုတွားရောက်ပြီးဝန်ထမ်းစကားလည်းပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဂျပန်အေဂရစ်ပြင်းရဲ့ပြောကြားချက်ဟာဒုတိယကမ္ဘာစစ်နောက်ပိုင်းဂျပန်နိုင်ငံရဲ့ငြိမ်းချမ်းဝါဒအခြေခံထားတဲ့ဖွဲ့စည်းအုပ်ချုပ်ပုံကိုပြင်ဆင်ပြီးကာဝေးတပ်ဖွဲ့တွေအင်အားတွန်းပြီးမှတွန်းအားပေးနေတဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ရက်တိချင်းတော့ကွဲလွဲနေပါတယ်။
အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုရီကလူလိုက်ပါတဲ့ပထမဆုံးအာဂါသယင်ကို2020မှာပြစ်လွတ်နိုင်လိမ့်မယ်လို့ပြောလိုက်ပါတယ်။ဗြိတိန်စီကလွတ်လပ်ရေးရခဲ့တဲ့82နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်အနေနဲ့သမိုင်းဝင်ခန့်တဲ့နေမှာဒီကနေ့ကျင်းပတဲ့ခန်းနာတွင်မိုရီကအခုလိုကြေညာလိုက်တာပါ။ရုရှား၊အမေရိကန်ပြည်ထောင်စုတရုတ်နိုင်ငံပြီးရင်အိန္ဒိယဟာအာဂါသရဲကိုလူစစ်လွတ်နိုင်ခဲ့တဲ့စတုတ္ထမြောက်နိုင်ငံဖြစ်လာမယ်လို့လည်းဝန်ကြီးချုပ်မိုရီကပြောပါရခင်ဗျာ
။ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကွန်အောင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်ရှင်လွတ်တော်အတွင်းသတင်းယူခွင့်ပြုထားတဲ့သတင်းမီဒီယာသမားတွေဟာလွတ်တော်ထဲမှာကိုယ်စားလှယ်ရဲ့လှုပ်ရှားမှုတပ်ပုံတွေကိုတာဝန်ယူမှုတာဝန်ခံမှုမရှိဘဲရိုက်ကူးနေတယ်ဆိုပြီးကြက်မှတ်ပေးဖို့ပြည်ထောင်စုလွတ်တော်နိုင်ငံကထံကိုတမတော်သားကိုယ်စားလှယ်ဘက်ကတင်ပြလာပါတယ်ဒီလိုမလိုလားအတာတွေမဖြစ်ဖို့သတင်းသမားတွေအတွက်လွတ်တော်ရင်သတင်းအချက်အလက်နဲ့သတင်းမှတ်တမ်းတပ်ပုံဗီဒီယိုရယူနိုင်ဖို့လွတ်တော်ဘက်ကတိထက်ပို့ပြီးတော့စနစ်တကျစီမံဆောင်ရွက်ပေးဖို့လိုသလိုသတင်းရယူနေတဲ့သတင်းသမားတွေအပေါ်နှစ်ဖက်အပြန်အလှန်လေးစားမှုရှိဖို့လိုတယ်လို့လည်းထောက်ပြပါတယ်ဒီပေါ်သတင်းမီဒီယာကောင်စီနဲ့သတင်းမီဒီယာသမားတို့အမြင်ကိုမှဆူမုံကစူးစီးတင်ပြချပါရရှင်
။သတင်းမီဒီယာသမားတွေဟာလွှတ်တော်ကိုယ်စားလှယ်တွေရဲ့လှုပ်ရှားမှုသတင်းတပ်ပုံဗီဒီယိုဖိုင်တွေကိုလူမှုကွန်ရက်နဲ့ channel တွေမှာတာဝန်ယူမှုတာဝန်ခံမှုမရှိဘဲဖြန့်ဝေနေတယ်ဆိုပြီးတက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ဘက်ကသတင်းမီဒီယာသမားတွေကိုစက်မှတ်ပေးဖို့နေပြည်တော်ပြည်ထောင်စုလွှတ်တော်နာယကထံကိုလိတ်မှုပြီးတော့ပြီးခဲ့တဲ့ဩဂုတ်လ၁ရက်နေ့ကတင်ပြတောင်းဆိုခဲ့ကြပါတယ်။တက်မတော်သားကိုယ်စားလှယ်တွေဘက်ကသတင်းမီဒီယာကောင်စီကိုလည်းတိုင်ကြားစာပို့ခဲ့သေးတယ်လို့သတင်းမီဒီယာကောင်စီရဲ့အတွင်းမှုကပြောပြပါတယ်ဒီလိုနှစ်ဖက်အပြန်အလှန်မလိုလားအတာတွေမဖြစ်လာစေဖို့အတွက်ဆိုရင်တော့လွှတ်တော်ရင်းသတင်းမီဒီယာတွေလွတ်လပ်စွာသတင်းရယူနိုင်မှုလွှတ်တော်တာဝန်ရှိရသူတွေဘက်ကစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့လိုအပ်တယ်လို့သတင်းမီဒီယာကောင်စီအတွင်းမှုဥတီဟာစောကအကြံပြုပါတယ
်ဒီ press council နဲ့လွှတ်တော်နဲ့တွေ့တယ်ပြီးရတဲ့ပုံရတော့ဒီတစ်ခေါက်ပြပြီးတော့ဆွေးနွေးပြီးအင်ဂျင်ကတော့တက်မယ်လို့ကိုယ်လည်းခေါ်တယ်သတင်းမီဒီယာကောင်စီလည်းခေါ်တယ်အဲဒီရောင်းဝယ်တော့လို့မှာကျွန်တော်တောင်းကြမလို့ဒါပေမဲ့ဒီကုမစာစာထုတ်လို့ကြားလို့ခေကစားပြင်ရှင်းမှုတွေအဓိကချက်ကတော့ accountability ရှိရမယ်ဒီဖြစ်တော့ကိုယ်တိုင်မှာကိုယ်တိုင်မှာ accountability ရှိရမယ်တောင်းဝန်ယူတောင်းကမ်းလို့ရှိရမယ်နောက်တစ်ခါတော့အင်းကိုယ်မရှိရှိလို့ရတတော်ရဲ့တတော်ကိုယ်ကလေးကဒီကျမ်းမောချေကျမ်းမောမဟုတ်တာဖြစ်ဖြစ်ဖြစ်စေနောက်ဘယ်မှာရဲ့ဘယ်မှာရဲ့ဒီကတိရှိကိုရှိရနေရရှိကိုမရှိရနေရကပ်တတ်ပြလိုက်ဆိုတော့အရင်ကဆိုလို့ရှိရင် press gallery ဆိုတာပုံမှန်ထားပြီးရတော့အောက်ကိုရှင်းပြောကုန်နေတဲ့ပုံရည်ဒီပြန်ကြဲကွာအဲ့ခဏမှနေပြီးရင်ပြန်ပြဲအဲ့လိုမျိုး system တစ်ခုရောကိုယ်မရှိလို့ပုံလုံးလဲအဲ့လိုအဲ့လိုကျွန်တော်မသိလဲဆိုတော့မရှိဘူးဘာလို့ရှိနော်သူစီကိုစီမသိရမှာကြမ်းသူကဒီပေါ်ရင်ကိုယ်ကစီပေါ်လည်းပြောရဲ့ချင်တယ်အဲ့လိုဒေနီယာမှာဘလောက်ကြီးခုကြည့်မယ်အဆက်ဆက်ရေးချင်ဘလောက်ရှိမယ် အဲဒီလိုပေးချင်နေတဲ့ဖြစ်ရှင်တို့လိုချင်တယ
်။တပ်မတော်သားကိုယ်စားလှယ်တွေဘက်ကပေးပို့တဲ့စာထဲမှာတော့သတင်းမီဒီယာသမားတွေဘက်ကလွှတ်တော်ကိုယ်စားလှယ်တွေစိတ်ညှို့ညင်အောင်ဒေါသထွက်အောင်လူကုန်တိုက်ခါထိခိုက်အောင်ဆောင်ရွက်တယ်ဆိုပြီးတင်ပြထားတော့တပ်မတော်သားကိုယ်စားလှယ်တွေတချို့ဘက်ကလည်းသတင်းရိုက်ကူးနေတဲ့သတင်းသမားတချို့ကိုစဲရီးခဲ့တာမျိုးလိုမပြေမလည်ဖြစ်ခဲ့ဘူးတဲ့အခြေအနေလည်းရှိခဲ့ဘူးတာမို့ဒီလိုမျိုးပြည်တော်စုလွှတ်တော်ကိုတိုင်ကြားတာဖြစ်နိုင်တယ်ဆိုပြီးသုံးသပ်မှုတွေလည်းရှိပါတယ်။ဒါကြောင့်လွှတ်တော်တွင်သတင်းရယူနေတဲ့သတင်းသမားတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ကြားအပြန်အလှန်လေးစားမှုရှိဖို့လိုအပ်တယ်လို့နှစ်ဖက်တာဝန်ယူမှုတာဝန်ခံမှုရှိဖို့လည်းလိုအပ်တယ်လို့မြန်မာသတင်းသမဂ္ဂရဲ့ဒုက္ခရအဖြစ်တာဝန်ယူခဲ့ဘူးသူလည်းဖြစ် BNI တိုင်းရင်းသတင်းမီဒီယာရဲ့အတိုင်းအမြင်ခံတာဝန်ခံအယ်ဒီတာဦးစင်လင်းကသုံးသပ်ပါတယ်
အဲ့တော့ဒီစီမင်းစီကအရတော့ပါပဲပြောပြောတဲ့တောက်ဒီဘက်ကဗဒင်းသာသမားတွေဘက်ကအမှားပါမဟုတ်ဘူးဗဒင်းသာသမားကတော့သူကဒီလွတ်တော်ထဲမှာဗဒင်းယူဖို့သူတို့သွားကြတာဖြစ်တယ်ဗဒင်းလွတ်လပ်ခွင့်သူတို့ရသလောက်အချိန်ပေါင်နေရနေပြီးဗဒင်းယူဖို့သွားကြတာဖြစ်တယ်အဲ့လိုဗဒင်းယူဖို့သွားတဲ့ဗဒင်းတောက်ကိုအခုတော့မချေမငံပြောတယ်ဆိုတာမျိုးကတော့မဖြစ်တဲ့ကိစ္စပဲဘာကြောင့်လဲဆိုတော့ဒီမီဒီယာနော်စတုတ်တာမန်တိုင်သူအလုံးလုံးနေတဲ့လူတွေကိုသူ့ရည်သူအပြန်အလှန်လေးစားမှုနဲ့ဆက်ဆံတဲ့နည်းလို့အဲ့လိုယူဆပါတယ်အဲ့တော့အဲ့လိုအပြန်အလှန်လေးစားမှုနဲ့မဆက်ဆံတဲ့အတွက်ကြောင့်မလို့နော်အဲဒီပြဿနာပေါ်လာတယ်လို့ယူဆတယ်အဲ့ဒီပြဿနာပေါ်လာတဲ့နောက်ဆက်တွဲမှာဒီစာတော့ထွက်လာတယ်ပေါ့ထွက်လာတော့ဒီစာရဲ့အနေအထားကတော့အဲသူဖြစ်ခဲ့ပြက်ခဲ့တဲ့ဖြစ်စဉ်မှာတော့ဘယ်သူမှားတယ်ဘယ်သူမှန်တယ်ဆိုတော့အဲဒီကဲမှာတော့ဖြေရှင်းထားတဲ့သဘောတော့မပါဘူးပေါ့သောတော်လည်းပဲသောသောပြောပြသလိုပဲအတင်းသမားတွေကိုလည်းပဲသာလွတ်တော်ကိုယ်စားလှယ်များအနေနဲ့ကတော့မချေမငံမပြောတဲ့သလိုအတင်းသမားတွေကလည်းပဲမိမိတို့တာဝန်အရလွတ်တော်ထဲမှာသတင်းယူတဲ့အခါမှာမိမိတို့ရိုက်တဲ့သတင်းတပ်ပုံတွေနော်အဲဗီဒီယိုကလစ်တွေစသဖြင့်ဒါတွေကိုတာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့အသုံးမလိုပါနဲ့
မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကိုရဲရဲတာဝန်ခံတဦးလည်းဖြစ်တဲ့ဦးမြင့်ကျော်ကတော့ဒီလိုမျိုးတပ်မတော်သားကိုယ်စားလှယ်တွေဘက်ကဆွဆွဲပြောဆိုချက်တွေဟာရေဘူးရတိတ်ဆန်လုံးနဲ့ဆွဆွဲချက်တွေသာဖြစ်တဲ့ဆိုပြီးအခုလိုရှုမြင်ပါတယ်
သူလူမှုကွန်ရက်လို့သူပြောရတဲ့ဟာကသတင်းသမားတွေရဲ့တဦးချင်းအကောင့်တွေကရေးသားတဲ့ဟာတွေကိုများသူတို့ဆိုလိုသလားမသိဘူးနော်အဲဒါကြောင့်ဒီတိုင်ကြားတဲ့လွတ်တော်တိုင်ကြားတဲ့ဟာကိုကကျူတီကြကြချင်းနဲ့မရှိဘူးကျွန်တော်ထင်တယ်ဘယ်တပ်ပုံကဘာလို့သူတို့တိုင်နေတာလဲဆိုတဲ့ဟာလည်းရှင်းရှင်းလင်းလင်းမပေါ်ပြတော့အားလုံးခြုံငုံပြီးတော့တင်းသမားတွေကသူတို့ကိုဟိုညှို့ညင်အောင်လို့ဟိုသူတို့ရဲ့ကုန်ကုန်တင်းထိခိုက်အောင်လို့အဲ့လိုမျိုးဆိုတော့အဲ့ဒါကတော့ယူပြဆန်ကောင်းတဲ့နောက်ပြီးတော့ဆွဆွဲတဲ့သဘောမျိုးဆန်ကောင်းတယ်လို့ကျွန်တော်ထင်တယ်ကျူတီကြကြအချက်နဲ့တရားပါကြောင့်ဆိုတဲ့ဟာမျိုးမပါဘူးပေါ့နော်ကျွန်တော်တော့အဲ့လိုမျိုး
လွှတ်တော်စီဝေကျင်းပနေတဲ့အချိန်မှာသတင်းမီဒီယာသမားတွေစီကံတေဝစ်ဖို့သတင်းမီဒီယာသမားတွေကိုလိုအပ်တယ်လို့အရေးယူဆောင်ရွက်ပေးပါဆိုပြီးသတင်းတပ်ပုံတွေနဲ့တကွာတပ်မတော်သားကိုယ်စားလှယ်များအစုအဖွဲ့ရဲ့ခေါင်းဆောင်ဗိုလ်ချုပ်တန်းဆိုးကပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်တွေကိုပါပေးပို့ထားတာဖြစ်ပါတယ်ရှင
်အခုလိုသတင်းသမားတွေကိုကြံမပေးဖို့တပ်မတော်သားကိုယ်စားလှယ်အစုအဖွဲ့ကနေပြည်တော်စုလွှတ်တော်နာယကထံစာပေးပို့ခဲ့ပြီးနောက်မှာပဲဒီကနေ့ဩဂုတ်လ15ရက်နေ့မှာတော့ပြည်တော်စုလွှတ်တော်ရုံးကနေလွှတ်တော်ဝင်အတွင်းသတင်းရယူရမှာပူပေါင်းဆောင်ရွက်ဖို့သတင်းသမားတွေကို2016ခုနှစ်ကဖြန့်ဝေခဲ့တဲ့ပန်းကြားချက်ကိုပြန်ပြီးတော့ဖြန့်ဝေပါတယ်။ဒီအထဲမှာတော့လွှတ်တော်ရင်အစည်းအဝေးသတင်းရယူနိုင်ရေးမြန်မာပြန်ကြားရေးဝန်ကြီးဌာနမြန်မာနိုင်ငံသတင်းမီဒီယာကောင်စီမြန်မာနိုင်ငံခြားသတင်းထောက်များအသင်းကစီစစ်ပေးပို့တဲ့သတင်းအဖွဲ့တွေကိုလွှတ်တော်ရုံးအသီးသီးကိုပေးပို့ခွင့်ပြုချက်ရယူဖို့အပါအဝင်လွှတ်တော်ရင်ကန့်သက်စာအုပ်နေရာတွေမှာခွင့်ပြုချက်မရဘဲလိုက်လံရိုက်ကူးခြင်းမပြုဖို့လွှတ်တော်အစည်းအဝေးမရှိတဲ့ရက်ရုံးပေရက်တွေမှာလွှတ်တော်အတွင်းအတွင်းဝင်ထွက်သွားလာခွင့်မပြုကြောင်းတမန်နေရာတွေမှာတာတရေမှတ်တမ်းရိုက်ကူးဆောင်ရွက်ကြပါစသဖြင့်ဆောင်ရွက်ရှောင်ရွက်အချက်တွေပါရှိပါလိမ့်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ခါကာပိုရာစီတောင်တက်မဲ့တောင်တက်သမားတွေအကြောင်းတင်ပြချင်ပါတယ်။ကဘာကျော်ဧဝရတ်တောင်ကိုတက်ခဲ့ဖူးတဲ့လူငယ်တအူးပါဝင်တဲ့မြန်မာတောင်တက်သမား၃ဦးဟာကချင်ပြည်နယ်မှာရှိတဲ့မြန်မာနိုင်ငံရဲ့အမြင့်ဆုံးခါကာပိုရာစီတောင်ထိပ်ကိုအရောက်တင်နိုင်ဖို့ကရင်ပြည်နယ်မှာသတင်းနှစ်ပတ်ကြာလေ့ကျင့်ခဲ့ပါတယ်။လွန်ခဲ့တဲ့အနှစ်20ကျော်ကဂျပန်လူမျိုးတအူးနဲ့မြန်မာနိုင်ငံသားတအူးပါတဲ့အဖွဲ့ကတကြိမ်သာအောင်မြင်စွာတက်နိုင်ခဲ့တဲ့ဂါဂါပိုရာစီတောင်ကိုဒီလူငယ်တွေတက်ဖို့ဘလို့မျှော်လင့်ချက်ရှိနေပါသလဲဘလို့လက်ကျင့်မှုတွေလုပ်နေပါသလဲဆိုတာကို AFP သတင်းမှအခြေခံပြီးတော့ကိုညာဝင်းအောင်ကပြောပြထားပါတယ
်မြန်မာနိုင်ငံရဲ့မြောက်ဘက်အစွန်ဖျားကချင်ပြည်နယ်ထဲမှာရှိတဲ့ဂါဂါပိုရာစီတောင်ကတော့အရှိတောင်အာရှမှာအမြင့်ဆုံးတောင်ဖြစ်ပြီးမြန်မာအိန္ဒိယတရုတ်သုံးနိုင်ငံနေဆက်မှာတည်ရှိနေတာပါ1996ခုနှစ်စက်တင်ဘာလတုန်းကဂျပန်လူမျိုးတာကာရှိအိုဇာကီနဲ့ကချင်တိုင်းသားတူဦးတို့အဖွဲ့ဟာခါကာဘိုရာစီတောင်ထိပ်ကိုအောင်မြင်စွာတက်နိုင်ခဲ့ပါတယ်။အဲ့ဒီတကြိမ်ကလွဲလို့အခုချိန်ထိဘယ်သူမှမတက်နိုင်သေးပါဘူး။အကျွန်အတက်တွေနဲ့မဆောက်တဲ့ခါကာဘိုရာစီတောင်ကိုအခြားတောင်တက်သမားတွေတက်ဖို့ကြိုးစားခဲ့ပေမဲ့တောင်ထိပ်ရောက်တဲ့အထိမအောင်မြင်ခဲ့ကြတာများပါတယ်။2016မေလတုန်းကအီဝရက်တောင်ကိုအောင်မြင်စွာတက်နိုင်ခဲ့တဲ့ ကိုပြေပြူအောင်ဟာအခုတော့အခြားမြန်မာတောင်တဲသမား2ဦးနဲ့အတူအမြင့်ပေပေါင်း19295ပေရှိတဲ့ကာကာဘိုရာစီတောင်ထိပ်ကိုအောင်မြင်စွာတက်နိုင်ဖို့ပြီးခဲ့တဲ့သတင်းပတ်ဒီအတွင်းကရင်ပြည်နယ်တဲကကြောက်တောင်တွေမှာတွားရောက်လေ့ကျင့်ခဲ့ပါတယ်ကာကာဘိုရာစီတောင်ထိပ်ကိုတက်ဖို့ကြိုးစားမဲ့သူ3ဦးထဲမှာကိုပြေပြူအောင်ကိုအောင်ခိုင်နဲ့ကိုဇော်စင်ခိုင်တို့ပါဝင်ပါတယ်ကိုဇော်စင်ခိုင်ကသူ့ခံယူချက်ကိုပြောပြပါတယ
်သူတကတော့ risk ပြနေတာပေါ့ There's a risk we won't come back alive but we're doing what we can
ကျွန်တော်တို့အသက်ရှင်ပြီးတော့ပြန်လာနိုင်ပါမလားဆိုတဲ့အထိအနေနဲ့များပါတယ်ဒါပေမဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာနှစ်ခုစလုံးကျွန်တော်တို့ပြင်ဆင်ထားပြီးတော့တောင်ထိပ်ကိုရောက်တဲ့အထိစူးစမ်းပြီးတော့တက်မှာပ
ါမြန်မာတောင်တဲ့သမားလူငယ်3ဦးဟာခါကာဝိုရာစီတောင်ကိုတက်ဖို့လွန်ခဲ့တဲ့တစ်နှစ်ကလေးကပြင်ဆင်လာခဲ့တာဖြစ်ပြီးနီပေါ်နိုင်ငံကိုသွားရောက်လေ့ကျင့်မှုတွေလုပ်ခဲ့ပါတယ်ခါကာဝိုရာစီဟာဧဝရက်တောင်လိုမဟုတ်ပဲပိုမတ်ဆောက်တယ်ဆိုပေမဲ့ဧဝရက်တောင်ကိုအောင်မြင်စွာတက်ခဲ့ဘူးတဲ့ကိုပြေဖြိုးအောင်ကတော့သူတို့အနေနဲ့အောင်မြင်စွာတက်နိုင်လိမ့်မယ်လို့ယုံကြည်နေသူပါ
Even if you're 70 years old, you can get to the top of Everest.
ကိုမပတ်ဆန်ရှိရင်တခြားတောင်တက်လမ်းပြတွေရဲ့အကူအညီနဲ့ကမ္ဘာအမြင့်ဆုံးဧဝရက်တောင်ထိပ်ကိုရောက်အောင်တက်နိုင်သေးတာပဲလေဒီနည်းနဲ့အသက်80ကျော်အရွယ်တောင်ဧဝရက်တောင်ကိုတက်နိုင်ခဲ့ပါတယ်
သူတို့သုံးဦးဟာအောက်ဆီဂျင်နည်းနည်းပဲရတဲ့အချိန်မျိုးမှာအသက်ရှင်နေနိုင်အောင်လို့လေ့ကျင့်မှုတွေလုပ်ကြပါတယ်လက်တွေ့မှာခါကာဝိုရာစီတောင်ထိပ်ကိုရောက်သွားကြမယ်ဆိုရင်ဒီတောင်ဟာအရှိတောင်အာရှမှာအမြင့်ဆုံးလားဆိုတာကို GPS စနစ်သုံးပြီးကိုယ်တိုင်အတည်ပြုနိုင်မှာဖြစ်တယ်လို့ဆိုပါတယ်96တုံးကဂျပန်မြန်မာပူးတွဲတက်ခဲ့ပေမဲ့ဒီတစ်ခေါက်ခါကာဝိုရာစီကိုတက်မဲ့သူတွေအားလုံးဟာမြန်မာနိုင်ငံသားတွေကြီးပဲဖြစ်တယ်လို့ကိုစော်စင်ခိုင်ကပြောပါတယ်
ဟိုကျွန်တော်တို့နိုင်ငံသားတွေမှာလည်းအဆန်းအစာရှိတယ
် We want to show that Myanmar people can do this. We plan to plant the nation's flag at the
ကျွန်တော်တို့မြန်မာနိုင်ငံသားတွေမှာလည်းအဆန်းအစာရှိတယ်ဆိုတာကိုပြကြပါတယ်။ခါကဘိုရာစီတောင်ထိပ်မှာကျွန်တော်တို့နိုင်ငံရဲ့အလံကိုသွားပြီးတော့စိုက်ထူခြင်းပါတယ်
။2014ဩဂုတ်လတုန်းကမြန်မာတောင်တဲသမားကိုအောင်မြင့်မြတ်နဲ့ကိုဝေယံမင်းသူတို့အဖွဲ့ဟာခါကဘိုရာစီတောင်ထိပ်ကိုတက်ဖို့ကြိုးစားရင်းရာသီဥတုဆိုးဝါးတာကြောင့်နောက်တန်းစကန့်နဲ့ရေဒီယိုစကားပြောဆက်အဆက်အသွယ်ပြတ်သွားပြီးကစဲရီအဖွဲ့တွေဆေးလွတ်ရှာဖွေခဲ့ပေမဲ့လည်းအခုချိန်ထိပြန်ရှာမတွေ့တော့ပါဘူးသူတို့ကိုကယ်ဆယ်ဖို့သွားတဲ့ဟယ်လီကော်ပတာကလည်းပြတ်ကျပြီးလေယာဉ်မှူးတူတည်ဆုံးခဲ့ရပါတယ်ခါကာဘိုရာစီဆိုတာကကချင်မျိုးနယ်စုတစ်ခုဖြစ်တဲ့ရဝမ်လူမျိုးတွေရဲ့ဘာသာစကားဖြစ်ပြီးအတိပ္ပယ်ကတော့အတန်ထွက်တဲ့တောင်လို့ဆိုလိုတာပါနှင်းနေဖုံးလွှမ်းနေလေရှိတဲ့ဒီတောင်ဟာဟိမဝန္တာတောင်တန်းကြီးနဲ့ဆက်နွယ်နေတဲ့ဆိုပေမဲ့တောင်တန်းတွေပတ်လည်သွေတန်းဝိုင်းနေတာမျိုးမဟုတ်ပဲမတ်စောက်ပြီးအထီးကျန်စွာရှိနေတဲ့တောင်လည်းဖြစ်ပါရယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြသွားရပါရှင်။တသရှိများရှင်။အစ္စလမ်ဘာသာဝင်တဦးဖြစ်တဲ့မဝင်းလက်ဖြူစင်ဟာခေါင်းပေါင်းပေါ်ဝါဆောင်းသူတဦးဖြစ်ပြီးသူ့ရဲ့ခေါင်းပေါင်းပေါ်ဝါကိုဖက်ရှင်အဖြစ်နဲ့အသုံးပြုပြီးတော့အလားအပါရေရာအသိပညာတွေကိုမျှဝေပေးနေတဲ့ beauty blogger တဦးဖြစ်ပါရယ်။ဘုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံရဲ့လူမှုကွန်ရက်တွေမှာသူ့ကိုထောက်ခံတဲ့ပရိသတ်တွေရှိသလိုဘာသာရေးပိုင်းဆိုင်ရာအရာသဘောမတူပဲဝေဖန်သူတွေလည်းရှိနေတာပါ။ Beauty Blogger မဝင်းလက်ဖြူစင်အကြောင်း Writers သတင်းဆောင်မတစ်ခုကိုအခြေခံပြီးတော့မအီတန်စင်ကပြောပြထားပါတယ်ရှင်
။မြန်မာ Beauty Blogger တယောက်ဖြစ်တဲ့မဝင်းလက်ဖြူစင်တယောက်ဖုန်းကင်မရာရှေ့မှာမိတ်ကပ်လင်းပြနေပါတယ်။တစ်ဆင့်ပြီးတစ်ဆင့်အလှပအသိပညာတွေမျှဝေပေးပြီးတော့မိတ်ကပ်လင်းပြနေတာကသူ့ရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းလည်းဖြစ်ပါတယ်။ဘုဒ္ဓဘာသာဝင်အများစုနေထိုင်ရာမြန်မာနိုင်ငံမှာအစ္စလမ်ဘာသာဝင်ခေါင်းပေါင်းပေါ်ဝါဆောင်းတဲ့မွတ်စလင်ဘယူတီဘလော့ဂါဆိုတာခက်ရှာရှာရှိနေတဲ့လောက်ဖြစ်နေတဲ့အချိန်မှာပဲအသက်19နှစ်အရွယ်မတ်ဝင်းလေဖြူစင်ကမိတ်ကပ်တူတိုရီယယ်တွေကို Facebook လူမှုကွန်ရက်မှာတင်ပြီးတော့မျှဝေပေးနေပါတယ်။မြန်မာနိုင်ငံရဲ့စုစုပေါင်းလူဦးရေတန်း90မှာမွတ်စလင်ဦးရေက900ခန့်နှုန်းပဲရှိပါတယ်။မြန်မာနိုင်ငံမှာပွင့်လင်းမြင်သာလာပြီဆိုပေမဲ့လည်းအစ္စလမ်ဘာသာဝင်တွေအတွက်တော့အရင်နှုန်းကဆယ်စုနှစ်နဲ့ချီးပြီးတော့ဗလီဆောက်ဖို့အခက်အခဲတွေရှိနေခဲ့သလိုဗုဒ္ဓဘာသာဝင်အင်ရှင်တွေစီမှာအင်ကားပူတောင်လည်းအခက်အခဲတွေရှိနေခဲ့တာပါ။မတ်ဝင်းလေဖြူစင်က beauty blogger တယောက်အဖြစ်နဲ့လူသိများလာသမျှသူ့ရဲ့ဘာသာယုံကြည်မှုနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေခံရသလိုခွဲခြားဆက်ဆံမှုတွေကိုလည်းခံရပါတယ်။မတ်ဝင်းလေဖြူစင်ရဲ့အလှပသင်တန်းတက်ဖို့စီးရင်သွင်းထားပြီးသားသင်တန်းသူတယောက်ဟာဆိုရင်တော့မဝင်လေဖြူစင်မွတ်စလင်မှတည်သွားတဲ့အချိန်မှာတော့တင်းနှံဆက်မတက်နိုင်တော့ဘူးဆိုပြီးတော့ထွက်သွားခဲ့ပါတယ်။ Facebook လူမှုကွန်ရက်မှာလည်းမဝင်လေဖြူစင်ခေါင်းပေါင်းပေါ်ဝါဝလို့ဆိုပြီးတော့ဝေဖန်ပုတ်ခတ်ပြောဆို comment တွေရေးတာတွေလည်းကြုံရပါတယ်။တစ်ဖက်မှာလည်းရှေးယူစင်မွတ်စလင်တို့ကမဝင်လေဖြူစင်ကမွတ်စလင်အမျိုးသမီးတယောက်အနေနဲ့ make up လိမ့်တာအလှပညာတွေကိုမကြိုက်ကြဘူးဆိုပြီးတော့ဝေဖန်တာတွေလည်းရှိကြပါတယ်။ ဒီလိုပုတ်ခတ်ဝေဖန်ပြောဆိုတာတွေကသူ့ရဲ့ရည်မှန်းချက်ကိုတော့ထိခိုက်နိုင်မှာမဟုတ်ဘူးဆိုပြီးတော့မက်ဝင်းလေးဖြူစင်ကသူ့ရဲ့ခိုင်မာတဲ့ရည်တည်ချက်အကြောင်းကိုရှင်းပြပါတယ်
။နောင်တော့မရအောင်မဖြစ်လို့လဲဆိုလို့ရှင်ညီမပေါ်ဝေါ်လိုက်တဲ့အခါမှာညီမတို့ဖျားတခင်ကညီမကိုလမ်းစားရအများကြီးဖွင့်ပေးလိုက်တယ်လို့မြင်တယ်။ပေါ်ကညီမရဲ့သော့တချောင်းလိုပဲညီမသွားကျင်နေတဲ့လမ်းညီမကြောက်ရှင်နေတဲ့လမ်းညီမဒီတော့နဲ့ဖွင့်လို့ရတယ်လို့ပဲမြင်တယ်ပေါ့။တချို့တော့သူတွေဆိုလို့ရှင်ညီမကပေါ်ဝေါ်ထားလို့ဆိုပြီးညီမကိုလာပြီးချစ်ကြရတယ်လို့ရှိရှင်လာခင်ကြရတယ်လို့ရှိရှင်ပေါ်ဝေါ်ထားလို့ဆိုပြီးတွေ့ချင်းလို့ပါဆိုပြီးပြောကြရတယ်လို့ရှိရှင်
မဝင်းလေးဖြူစင်ရဲ့အလှပဆိုင်ရာကြီးတူရီတွေကပါးနေနှခန်းနေလိမ့်တာတွေပဲတင်ပေးတာမဟုတ်ဘဲနဲ့ကိုယုံကြည်မှုပိုရှိအောင်ဘာသာကြားဖြစ်လို့ဆိုပြီးတော့ပုတ်ခတ်လာတဲ့အပေါ်ဂရုစိုက်ဖဲနဲ့ကို့စွမ်းကို့ရည်နဲ့ဘလို့ရက်တည်မလဲစာရတွေအတွက်လဲအားဖြစ်စေဆိုပြီးတော့တင်တန်းသူတွေကပြောကြပါတယ်မဝင်းလေးဖြူစင်ရဲ့တည်တက်လှပတဲ့ဝတ်စားစီရင်မှုခေါင်းပေါင်းပေါ်ဝါနဲ့လိုက်ဖက်ညီတဲ့အလှပခြေတမှုတွေကြောင့်မြန်မာနိုင်ငံမှာနေတဲ့အစ္စလမ်ဘာသာဝင်တွေရဲ့ပုံရိပ်ကိုလည်းထင်ဟပ်စေပြီးတော့သူကိုလေးစားအားကြသူလည်းအများပြားရှိနေပါတယ
်အခက်လူငယ်ရာခင်းတဲ့နိုင်အောင်နေတယ်အဲ့လိုတိတ်ပြီးတော့အဆုံးမရောက်ချက်ညီမဆိုလည်းအဲ့လိုအမဟဲ့ချက်ဝတ်တာကိုအရင်သဘောကျတယ်ဒါပေမဲ့ညီမအခုစိတ်မခံသေးတော့ညီမမဝတ်သေးဘူးလို့ဝတ်လိုက်ထွက်လိုက်ဆိုညီမတို့ပူပြီးငရေကြည့်တယ်လေအဲ့ဒါကြောင့်မို့ညီမအဲ့လိုစိတ်ခိုင်ခိုင်မာမာဖြစ်တဲ့တနေ့ညီမလည်းဝတ်မှာပါ
မဝင်းလေးဖြူစင်ကဗီဒီယိုကနေတဆင့် tutorial တွေကိုသင်ပေးတာအပြင်သင်တန်းပေါင်း150ကျော်နဲ့ကျောင်းသား600ကျော်ကိုလည်းသင်တန်းပေးနေတာဖြစ်ပါတယ်မဲဝင်းလေးဖြူစင်ရဲ့ Facebook စာမျက်နှာမှာလက်ရှိ follower က4000ရှိပါတယ်။မဲဝင်းလေးဖြူစင်ကသူ့လို main clip တွေအတွက်ရည်ရွယ်ပြီးတော့အလှပတင်တန်းဖွင့်တာဖြစ်ပြီးတော့6နာရီစာတင်တန်းကို73000ဝန်းကျင်လောက်နဲ့ဖွင့်ပေးနေရလဲဖြစ်ပါတယ်ရှင်
။မအီတန်းစင်တင်ပြသွားတော့ပါရှင်။ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။ American ကကွယ်ရေးဝန်ကြီး Jim Mattis ဟာတောင်အမေရိကမဟာမိတ်နိုင်ငံတွေစီဒီသတင်းမှတ်အတွင်သွားရောက်ပြီးတော့ American အနေနဲ့သူတို့ရဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်လိုတဲ့နိုင်ငံအဖြစ်ဆက်လက်ရည်တည်သွားမယ်အကြောင်းပြောဆိုခဲ့ပါတယ်။ဒီခီးစဉ်အတွင်းဝန်ကြီး Mattis ကတောင်တရုတ်ပင်လယ်နဲ့အာကာသအစီအစဉ်တွေမှာတရုတ်နိုင်ငံရဲ့ရန်လိုကျူးကျော်တဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအင်္ဂါနေ့ကဖြစ်တင်ဝေဖန်ပါတယ်။ပင်တကွန်ဆိုင်ရာ VOA သတင်းထောက် Galapagos Brazil နိုင်ငံကနေပေးပို့ထားတဲ့သတင်းလွှာကိုကြောင်အောင်ကတင်ပြပေးပါလိမ့်မယ်ရှင်။
ဘရာဇီးနိုင်ငံရီယိုမြို့ကိုရောက်ရှိစဉ်မှာအမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကအာဂါတာလူညွင်းဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အတူပူးပေါင်းဆောင်ရွက်လို့ကြောင်းဘရာဇီးစစ်ဖက်အရာရှိတွေနဲ့ဆွေးနွေးခဲ့တာပါ။နေ့စဉ်ရှင်သန်နေထိုင်တဲ့ဘဝအတွက်လိုအပ်တဲ့ဆက်သွယ်ရေး၊ရာသီဥတုနဲ့ GPS စနစ်စတာတွေအတွက်အသုံးပြုဖို့လွှတ်တင်ထားတဲ့အာဂါတာရဲကဂျူရူတွေကိုဖျက်ဆီးပစ်နိုင်တဲ့စွမ်းရည်ရှိတယ်ဆိုတာတရုတ်နိုင်ငံကပြသထားတဲ့အတွက်ဖြစ်လာနိုင်ခြေရှိတဲ့အန္တရာယ်တွေကိုအတူပူးပေါင်းကာကွယ်ကြဖို့သူကပြောပါတယ
်။ We understand the message that China was sending.
အာဂါတာရဲကဂျူရူတွေကိုဖျက်ဆီးပစ်နိုင်တယ်လို့တရုတ်ကပြောဆိုထားတာကိုကျွန်တော်တို့နားလည်သဘောပေါက်ပါတယ်။အာဂါတာမှာစီရေးရဆိုမှုဖို့ကျွန်တော်တို့အနေနဲ့မရည်ရွယ်ပေမဲ့လိုအပ်လာရင်တော့အာဂါတာမှာကိုယ်ပါတာကိုခုခံကာကွယ်ရပါလိမ့်မယ
်။ဒါအပြင်ကမ္ဘာကုန်သွယ်ရေးမှာချက်ချကြတဲ့လမ်းကြောင်းရှိတဲ့တောင်တရုတ်ပင်လယ်ရင်းကနေရာတချို့ကိုတရုတ်နိုင်ငံကသူတို့ပိုင်ဆိုင်ကြောင်းနဲ့အဲ့ဒီနေရာတွေမှာလက်နက်တပ်ဆင်တဲ့အပေါ်လဲဝန်ကြီး Mattis ကဝေဖန်ခဲ့ပါတယ်
။ China is shredding the trust of the nations in the area.
တရုတ်နိုင်ငံရဲ့စင်ရာတိုးချဲ့လာမှုတွေကြောင်းအဲ့ဒီဒေတာရင်းကနိုင်ငံတွေအနေနဲ့တရုတ်ပေါ်ယုံကြည်မှုပြတ်ပြားလာစေပါတယ်။
အခုခါမှာတရုတ်နိုင်ငံဟာတောင်အမေရိကနိုင်ငံတွေနဲ့စီးပွားရေးအရသာမဟုတ်ဘဲကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်လာတာကိုလည်းတွေ့ရတယ်လို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။မိုဝါရာရေးရာကြံပေးအဖွဲ့ Atlantic Council ကနိုင်ငံရေးသုံးသပ်သူ Jason Maxack က
which from the Chinese perspective is critical because
တို့ရဲ့ထုတ်ကုန်တွေဈေးကွက်ကိုလုံခြုံဘေးကင်းစွာရောက်လာဖို့ကာကွယ်ရေးကအရေးကြီးတယ်လို့တရုတ်ကရှုမြင်ထားတာပါ
American ပြည်ထောင်စုအနေနဲ့တရုတ်အာရှနိုင်ငံတချို့နဲ့ရရှိထားတဲ့ကုန်သွယ်ရေးသဘောတူညီချက်တွေလို့မဟုတ်ဘဲညီလူညီမျှအကျိုးခံစားဖို့ American ပြည်ထောင်စုကလူလာကြောင်းလဲဝန်ကြီး Mattis ကပြောပါတယ
် The respect for each other comes first. You can't
တူနဲ့တူအပြန်အလှန်လေးစားဖို့ကပထမပါနိုင်ငံတစ်နိုင်ငံအပေါ်အကျွေးတွေနှစ်အောင်လို့ခေါင်းပုံဖြတ်တဲ့စီးပွားရေးမျိုးလုပ်လို့မရပါဘူး
ကမ္ဘာတဝန်းအမေရိကန်စစ်လက်နက်ပစ္စည်းရောင်းချမှုဟာလွန်ခဲ့တဲ့နှစ်ကထက်စာရင်5ဘီလီယံလောက်များပြားလာတယ်လို့ပေတဂွန်စစ်ထဏာချုပ်ကပြောပါတယ်။တရုတ်နိုင်ငံနဲ့ရှင်ပြိုင်နေရပြီမဲ့အနာဂတ်မှာလက်တင်အမေရိကကိုစစ်လက်နက်ရောင်းချရမှာဘလို့တက်ရောက်မှုမျိုးမှရှိမှာမဟုတ်ဘူးလို့လည်းတာဝန်ရှိသူတွေကမျှော်လင့်နေပါတယ်ခင်ဗျာ
။ကြောင်အောင်တင်ပြသွားတော့ပါရှင်။ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နဲ့အပြင် line meter 190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဩဂုတ်လ15ရက်ပို့တော်နေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ဆယ်နှစ်တိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာစီနိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူမှုနဲ့ကျန်းမာရေးအားကစားကဏ္ဍတွေကိုကြားဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ပညာရေးစနစ်နဲ့ပြုပြင်ရမယ့်ကိစ္စတချို့အကြောင်းဆွေးနွေးထားတဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော့
အဲ့ဒီလိုပြုပြင်ကြောင်းတွေလုပ်တဲ့အခါမှာတိကျလွတ်လပ်တော့အဖွဲ့ကနေမှဘလောက်ထိခရီးပေါက်လဲခုနဆရာမေးတဲ့ဒေကိုမျိုးမေးတဲ့အဖွဲ့မရှိတာကရှိရင်တောင်ကျွန်တော်မကြားဘူးပေါ့နော်ဆရာမိမိလုပ်နေတာကိုထောက်ခံပေးတာမဟုတ်ဘဲနဲ့တိကျလွတ်လပ်တဲ့ကဲဖြတ်ပုံဖြတ်ပြီးနဲ့ဖြတ်တဲ့အလေးထားဒီမြန်မာနိုင်ငံရဲ့ဘီရိုကရေစီမှာအင်ပတန်မှအားနေတယ
်မြန်မာနိုင်ငံရဲ့မူဝါဒရေးရာလေလာရေးသူတည်သည်တင့်ဘဝဦးတင်မောင်တန်းပြောတော်ရပါရှင်အပြည့်စုံကတော့မကြခင်တင်ပြတော်မှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကလူမှုနဲ့ကျန်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်ရှင်သွင်းငယ်လေးတွေအနေနဲ့ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာနှမျိုးစလုံးမှာကျန်းမာဖွံ့ဖြိုးအောင်မှန်ကန်တဲ့အုပ်ထိန်မှုနည်းလမ်းတွေနဲ့ပြုစုပေးထောင်ပေးဖို့လိုအပ်ပါတယ်ဒီလိုပြုစုပြောထောင်ပေးရမယ့်အကြောင်းအရာတွေကိုလူလူနဲ့ကျမရဲ့အစီအစဉ်မှာဒေါက်တာတန်စင်ကပြောပြထားပါတယ်ရှင
်မိမတိုင်းဟာကိုယ့်ရဲ့သားသမီးတွေကိုကာယဆွမ်းရည်နဲ့ညာနာဆွမ်းရည်တွေပြေဝပြီးလိမ္မာရင်ကျဲတဲ့ရည်သိမ်းကလေးတွေဖြစ်တွေ့မြင်လို့ကြပါတယ်ကာယညာနာဆွမ်းရည်တွေပြေဝစေဖို့အတွက်နေ့စဉ်ဆက်တောက်တဲ့အစားအသောက်တွေကရေးပါသလိုလိမ္မာရင်ကျဲတဲ့ရည်သိမ်းကလေးတွေဖြစ်လာစေဖို့အတွက်လည်းမိဘတွေရဲ့အုတ်ထိတ်မှုပုံစံတွေကရေးကြည့်တယ်လို့ Genius ကိုပါအကြောင်းမှအကြောင်းဆရာကြီးဖြစ်သူဦးသူရကျော်နဲ့အဟာပညာရှင်ဖြစ်သူဒေါက်တာဦးညီညီကျော်တို့ကပြောပါတယ
်ရုံနဲ့စိတ်ဆိုတာကဆက်ဆက်မှုရှိတယ်လေရုပ်ကြီးပဲဟိုကျမ်းမာတန်ဆွမ်းနေလို့မရဘူးရုပ်ကျမ်းမာမှလည်းယောဂတွေတိုက်ဖြတ်နိုင်တယ်အဲ့လိုပဲခုနပြောတဲ့စိတ်ကိုခေါ်တဲ့ resilience ပေါ့နော်ဒီစိတ်တက်ခွန်အားတွေရှိမှကိုယ်ကိုယုံကြည်ချက်ရှိမှအဲနောက်ပြီးတော့ကိုယ့်အားကိုယ်ကိုးနိုင်မှပဲကြုံလာတဲ့အခက်အခဲတွေသူဖြစ်ရှင်းနိုင်ပါဘူ
းဒီကလေးတွေရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာခွန်ပြုမှုကအဓိကအမေမိဘတွေရဲ့ဒီအုတ်ထင်းပုံအရမ်းကြီးကြီးပါပေါ့နော်သူတို့တွေရဲ့အုတ်ထင်းပုံစံအုတ်ထင်းပုံစံအရမ်းကိုအကျန်းတန်းနေနေဆိုရင်လည်းကလေးကချင်းချင်းနန်းနန်းဖြစ်လာမှာပေါ့နော်ဒီအိမ်မွေးမယ်ဆိုရင်ကလေးကတင်းတင်းမွေးဖြစ်လာမှာပေါ့အဲ့လိုပုံစံပေါ့ကလေးဒီမိဘကိုပဲတခြားအရေးတကယ်ကြီးကြီးနေရတော့ကြောင့်သူတို့အုတ်ထင်းနဲ့လူရဲ့ပုံစံတိုင်းကဒါထွက်လာတာဖြစ်တဲ့ကြောင့်မိဘတယောက်အိမ်နဲ့ဆိုရင်ကိုယ်ကလေးကိုဒီကိုဖြစ်ချင်တဲ့လူရင်းမကောင်းလူရည်ပုံပေါ့နော်ဖြစ်စေချင်တယ်ဆိုရင်တော့ကျွန်တော်အကြံပေးချင်တာတော့ဒါဟိုဆက်ဆံတဲ့နေရာမှာလဲချူချူသာသာနဲ့ဆက်ဆံကြအောင်စဉ်းစားဆင်ခြင်နိုင်လို့ရှိအောင်သင်ကြားပေးဖို့လိုပါတယ်
ကျောင်းစာလောက်ရမယ့်အချိန်မှဂိမ်းကစားနေတာဟာကျောင်းနေရွယ်ရင်းနှီးကလေးတွေနဲ့မိဘအုပ်ထိန်းသူတွေကြားထဲမှာမကြာခဏတွေ့ရလေရှိတဲ့ပြဿနာတစ်ခုဖြစ်ပါတယ်။ကျောင်းစာလောက်တာကိုသာမြင်နေပေမယ့်ရင်းနှီးကလေးတွေရဲ့စိတ်ဝင်စားမှုဖြစ်တဲ့ဂိမ်းကစားတာကိုလုံးဝပိတ်ပင်တားမြစ်ဖို့မလွယ်ကူတာကြောင့်သဘောပေါက်နားလည်အောင်ရှင်းပြပြီးညှိနှိုင်းဆွေးနွေးမှုတွေပြုလုပ်ခဲ့ရတယ်လို့မိခင်တူဖြစ်သူဒေါက်တာထက်တင်ကပြောပါတယ်။
တော့တခါချိန်လေးဆိုအကုန်ကောင်းပါလေစာချက်ခိုင်းပြီဆိုရင်တော့ထုံးစံအတိုင်းပေါ့နော်စာချက်ပြီဆိုရင်တော့တို့ကစာမချက်စင်ဘူးအခုခက်ကလေးတွေထုံးစံအတိုင်းဂိမ်းဆော့တာပေါ့ဂိမ်းဆော့ခြင်းနဲ့အွန်လိုင်းသုံးတာတွေအခုဟာအရန်ကိုများလာပေါ့ဒီခက်ကကလေးတိုင်းကသုံးနေတော့သူလည်းသုံးခြင်းနဲ့ပေါ့အဲ့လိုအနေအထားမျိုးမှာတော့သူနဲ့ကျွန်မနဲ့နှိယာမျိုးရှိပါရဲ့ရှင်
ကိုလိုချင်တဲ့ပုံစံတိုင်းရင်းနှီးငယ်လေးတွေကပြုတ်လိုက်နာခြင်းမရှိတဲ့အခါမျိုးတွေမှာရင်းနှီးမိရတဲ့အနေနဲ့အားမလို့အားမရဖြစ်ကြမှာပါ။ကလေးအုပ်ထိန်မှုနဲ့ပတ်သက်တဲ့ပညာပေးမှုတွေနဲ့ဘူးတုဒ္ဒဖြန့်ဝေမှုတွေတိုးပွားလာတာကြောင့်မိဘတွေအနေနဲ့မိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုရိုက်နှက်ဆုံးမတာမျိုးတွေယောနေသွားပြီးတင်းတင်းမွေ့မွေ့နဲ့ဆုံးမပဲ့ပြင်လာတာကိုတွေ့ရတယ်လို့ဦးသူရကျော်ကပြောပါတယ်
။ကလေးကပဲနီးနဲ့မှမရိုက်သင့်ဘူး။မရိုက်သင့်လို့ကျန်ကျန်နဲ့နဲ့တော့မပြောသင့်ပါဘူး။ဟိုဘာဖြစ်လို့လဲဆိုတော့ဟိုရိုက်လို့ကောင်းသွားတာမရှိဘူးလေ။ရင်သွင်းငယ်ကလေးပေါက်စလေးတွေမပြောပါနဲ့။နည်းနည်းကြီးလာတဲ့အရွယ်ပေါ်မူလာတဲ့အလဲတန်းအရွယ်ဟိုចောင်းသားလေးတွေလည်းရိုက်နဲ့မဆုံးမတင်ပါဘူး။အဲဆိုရိုက်နဲ့ဆုံးမလို့ကောင်းသွားတာမရှိဘူး။ရိုက်နဲ့ဆုံးမလိုက်လို့ခံနိုင်ရည်အားမြင့်လာတာပဲရှိတယ်။ဒီမှာဒီတစ်ခေါက်တစ်ချက်ရရင်နောက်တစ်ခေါက်တစ်ချက်ရိုက်လို့မရအောင်နှစ်ချက်နောက်တစ်ခေါက်သုံးချက်အဲ့လိုမျိုးဖြစ်လာ။ခံနိုင်ရည်အားပဲမြင့်လာတယ်။သူတို့အပြုတ်မှုပြောင်းလဲသွားတာမျိုးမရှိနိုင်ဘူး။အဲ့တော့ကြောင့်ရိုက်နဲ့ဆုံးမတာကတော့ဘလို့မှခင်မမီတော့တဲ့ဘလို့မှမသုံးသင့်တဲ့ဟို punishment ပေါ့အပြစ်ပေးနည်းပါ။ဟုတ်
ရင်းနှီးငယ်လေးတွေကိုခန္ဓာကိုယ်ကျန်းမာအောင်ပြုစုပျိုးထောင်တဲ့နေရာမှာခက်ခဲမှုတွေရှိနိုင်တယ်လို့ဆယ်ပိုင်းဆိုင်ရာနဲ့တွေးခေါ်ပိုင်းဆိုင်ရာတွေကျန်းမာဖွံ့ဖြိုးအောင်ပြုစုပျိုးထောင်တဲ့နေရာမှာလည်းခက်ခဲမှုတွေရှိနိုင်ပါတယ်။ရင်းနှီးမိပါတွေအများဆုံးပြုလုပ်မိနေတဲ့အုတ်ထိတ်မှုအမှားတွေအကြောင်းကိုမေးကြည့်တဲ့အခါဦးတရာကျော်ကအခုလိုပြောပါတယ်
။အာနာရှင်ဆန်တဲ့အုပ်ချုပ်မှုပုံစံ။ဟိုငါပြောတာပဲလို့ငါအဖေငါမိဘငါအကောင်းတာလုပ်စေချင်တာပြန်ပြီးတော့ reason ပေးခွင့်မရှိဘူး။ဘာမှတင်ပြခွင့်မရှိဘူး။တလန်းပဲသွားတယ်။အဲ့လိုအုပ်ချုပ်မှုပုံစံကတော့မာရွင်းနေ။အဲ့လိုအုပ်ချုပ်လိုက်ရင်တော့ခုနပြောတဲ့အကြောက်တရားနဲ့ကြီးလာမှာဘူး။အကြောက်တရားနဲ့ကြီးလာရင်တော့ယုံကြည်မှုတွေရော့မယ်။မပျော်ရွှင်တဲ့ကလေးတွေဖြစ်မယ်။ပြီးတော့ communication ပေါ့နော်။ဒီလူမွေးစွမ်းရည်တွေကြာရှင်းမယ်။နောက်တစ်ခုကကြတော့ကျွန်တော် intelligent လို့ခေါ်တာပေါ့။အယံကိုအလိုလိုက်ပြီးချစ်လွှားကြီးလို့အဖိုးဖွားတွေလုပ်လို့ရှိတယ်။အယံအလိုလိုက်တဲ့ပုံစံမျိုး။ဟိုချစ်လွှမ်းလို့ကောင်းတာဆိုတာဘာမှမခွဲပြားတော့ဘူးကလေးမျက်နှာအညိုညင်မခံဘူးအကုန်လုံးအလိုလိုက်ပေးတယ်အဲ့ဒါဆိုပါဖြစ်လဲဆိုဒီကလေးကကိုယ့်ကိုယ်ကိုကွန်ထရိုးမလုပ်နိုင်တော့ဘူးပြီးတော့တကူကောင်းဆန်လာတယ်ပြီးတော့သူ့များကိုလွှမ်းမိုးကျင်လာတယ်နောက်ပိုင်းကျရင်လူမှုအဖွဲ့စည်းထဲမှာဘုကလန်လေးဖြစ်လာတော့နောက်တစ်ခုကတော့ပြောရဲ neglectful ပေါ့ဟိုလစ်လူရှုတဲ့ပုံစံအဲ့လိုလစ်လူရှုတဲ့ပုံစံနဲ့သွားမယ်ဆိုရင်လည်းကျွန်တော်တို့ကကလေးကကိုယ့်ကိုယ်ကိုတတ်မိုးထားမှုညော့လာတယ်ရင်းချမ်းမှုမရှိတော့ဆိုတော့အဲ့ဒီဟိုခုနပြောရဲအာနာစင်ဆန်တဲ့အုပ်ထုပ်မှုပုံစံတစိမ့်လို့ပေါ့နော်လစ်လူရှူထားတဲ့အုပ်ချုပ်မှုပုံစံပြီးတော့အရန်အလိုလိုက်တဲ့အုပ်ချုပ်မှုပုံစံတွေကတော့မကောင်းတဲ့အုပ်ချုပ်မှုပုံစံအဲ့ဒါတွေတော့ရှောင်တင်တယ်ဟုတ
်ရုပ်ပိုင်းဆိုင်ရာနဲ့ဆေးပိုင်းဆိုင်ရာနှစ်မျိုးလုံးမှာကျန်းမာဖွံ့ဖြိုးတဲ့ရင်းနှီးငယ်လေးတွေဖြစ်လာစေဖို့အတွက်မှန်ကန်တဲ့အုပ်ထိတ်မှုနည်းလမ်းတွေနဲ့ပြည့်စုံပြည့်ထောင်ပေးဖို့လိုအပ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
ရင်သွေးငယ်ကလေးတွေနဲ့ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာမျိုးစလုံးမှာကျန်းမာဖွံ့ဖြိုးအောင်မှန်ကန်တဲ့အနေတွေနဲ့ပြုစုစောင့်ရှောက်တဲ့အကြောင်းလူလူနဲ့ကျန်းမာရေးကဏ္ဍမှာသောက်တာတန်ဆောကတင်ပြတော်ရပါရှင် VOA မြန်မာပိုင်းရဲ့ပုံထွန်းတွေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဥကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါပါမြန်မာနိုင်ငံရဲ့ပညာရေးစနစ်နဲ့ပြုပြင်ရမယ့်ကိစ္စတချို့ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကမကြာသေးခင်ကမန္တလေးမှာပြောကြားသွားပါတယ်။အဲ့ဒီလိုတာဝန်ရှိတဲ့အကြီးအကဲတဦးရဲ့ပြောကြားချက်တွေဟာမြန်မာနိုင်ငံမှာအကောင့်ထဲပေါ်လာဖို့ဘယ်လောက်ကြာသက်ပါသလဲ။ဘလို့အဆင့်တွေဖြတ်တန်းရပါသလဲ။လက်တွေ့အကောင့်ထဲပေါ်လာနိုင်တဲ့အလားအလာတွေကဘယ်လောက်ရှိသလဲဆိုတာတွေကိုမြန်မာနိုင်ငံရဲ့မူဝါဒရေးရာလှိလာရေးသုတေသီတင့်ဘဝဦးတင်မောင်တပ်နဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ကျောက်ဒီမန်ဗန်ဖျာစူရာအဖွဲ့ရဲ့ခေါင်းဆောင်ကဒီဟာကိုလှုပ်သင့်တယ်လို့ဆိုရင်အဲ့ဒီဟာလက်တွေ့ဖြစ်လာမဲ့အဆင့်တွေအကြမ်းပြင်းတယ်ပြောပါဆရာဘယ်နှဆင့်လောက်ရှိလဲဆရာ
ညီကအချင်းတော့လှုပ်တာရှိတယ်မလှုပ်တာရှိတယ်ပေါ့မလှုပ်တာကတော့လှုပ်ညီပြဲကိုယ့်ရဲ့ဝန်ကြီးဌာနလှုပ်တယ်ပဲဆက်လုပ်နေတာပေါ့အကျိုးလေးနေတဲ့လူတွေကတော့ဟောခေါင်းဆောင်ကဒီလိုပြောလိုက်လို့ရှိရင်ငါတို့တော့ဘယ်လိုလုပ်မယ်လို့အစဉ်စဉ်စဉ်းစားပြီးတော့တေချာဒီဇိုင်းချတာရှိတယ်ဒါနေဒီမဲ့အဲ့ဒီလိုလုပ်ပြီးလုပ်ဟာအကောင့်ထဲပေါ်မှုကအင်မတန်အားနည်းတယ်လို့ကျွန်တော်ကတော့ရှင်းနေတစ်ချက်မှမဒါလုပ်ရမယ်လို့အမိန့်ပေးမှဝန်ကြီးဌာနတွေကတုံ့ပြန်ကြတယ
်ဆိုတော့အခုဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံပညာရေးနဲ့ပတ်သက်ပြီးတော့အလွတ်ကျတဲ့ပညာရေးစနစ်ကိုပြုပြင်ရမယ်ဆိုတဲ့စကားပြောသွားတယ်ဥပမာအဖြစ်သိအရေးကြီးတဲ့ကိစ္စပေါ့ဆရာဒီလိုကိစ္စမျိုးကိုခေါင်းဆောင်လုပ်တဲ့လူကဒါလုပ်ပါလို့မညွန်ကြားထားဘူးလားညွန်ကြားထားတယ်လို့များဆရာတို့သိရပါလားခင်ဗျာ
what no what dilo chae nyun cha bu len blo ba lo le so chin lo myo da pinya ye pyu yin chaung le ye swet tha la shi de nei nei lo ro csr lo kho le comprehensive education sector reforms la a da wo pinya ye win yi thana account de phaw ni le a ri account de phaw ni le the ma le be chin lo jet bi phie da ni chaung le bu so de ha ta khu pa ba de ba ro sa bi do le pinya ye win yi thana lou ni de lo chin lo a ro el ban na le
ဆိုတော့ညွန်ကြားချက်မလိုတော့ဘူးဒါညွန်ကြားပြီးသားအဲ့ဒါပြုပြင်ပြောင်းလဲရေးအစီအစဉ်ထဲမှာကိုပါနေပြီးလုံနေပြီပေါ့လေဆိုတော့အဲ့ဒီလုံပုံလုံကြီးအစင်းစင်းကဘယ်လိုစီးလဲဆရာပညာရေးဝန်ကြီးဌာနကဒါကိုလုံနေပြီဆိုတော့ဘလောက်ကြာပြီလဲအဲ့ဒါ
ဒီကြတဲ့ဆိုတာတဲ့တရားနေစပြီးတော့ CSR report လို့လုပ်နေတာသူကနှစ်နှစ်ပြီးသွားတယ်နှစ်နှစ်တစ်နှစ်ကိုတခါသူက3နှစ်သူလို့လုပ်တယ်ပေါ့နော်လုပ်တဲ့ခါမှာပထမနှစ်ဒုတိယနှစ်ပြီးတဲ့အချိန်မှာပဲပြည်ရင်ကြောင့်လေးစပြီးတော့လုပ်ကြတယ်ပေါ့အခုတော့ရှိတာပေါ့နော်ကျွန်တော်တို့အချိန်ပေါ့အချိန်အဟုန်ဘလောက်ထိညံ့ညံ့ဆန်းဆန်းလုပ်နိုင်တယ်ဒီပုံမှာတော့ဒီကုန်ထုတ်ချက်လေးတွေရှိရ
ပေါ့အကြံဖြစ်ဆရာပြောတာ3နှစ်လောက်ကြာခဲ့ပြီပေါ့အဲ့ဆိုဘလောက်ထိဆက်ကြမဲ့သဘောရှိပါလဲလက်တွေ့အကောင့်ထဲပေါ်လာဖို့အတွက်
ပထမတစ်ခုကကျဆက်စမတွေကိုလေ့ကျင့်ကြတာအဲ့ဒီလမ်းကြောင်းပေါ်ရောက်အောင်ပြန်ပြီးပို့ရတာကိုကစင်ခေါ်ချက်တစ်ခုလို့ကျွန်တော်ဒီလိုပဲသိရပေါ့နော်။ဘာကြောင့်လဲဆိုတော့ဆစ်ဆိုးရအောက်မှာပညာရေးစနစ်ကြီးဟာပြတ်သွားခဲ့ပြီ။ဒါကြောင့်မို့လို့ပြန်ပြီးတော့ထူတော်မူကြိုးစားတဲ့ခါမှာဆက်မတွေကိုပြန်ပြီးချိန်ညီပေးနေရတာနဲ့ပြန်ပြီးတော့သူတို့စတယ်အခုတော့ကျောင်းသားဗဟုထားတဲ့စနစ်ကိုပြန်ပြီးစပြီးကူပြောင်းနေတယ်။ပြီးရင်ကျွန်တော်တို့မေကွန်းပုံစံတွေလည်းကြောင်းနေတော့တော့ကြားတယ်။ဒါပေမဲ့အဲ့ဒီလိုပြုပြင်ကြောင်းနေတွေလောက်တဲ့အခါမှာတိကျလွတ်လပ်တော့အဖွဲ့ကနေမှဘယ်လောက်ထိခရီးပေါက်လဲခုနဆရာမေးတဲ့မေကွန်းမျိုးမေးတဲ့အဖွဲ့မရှိတာကရှိရင်တောင်ကျွန်တော်မကြားဘူးပေါ့နော်ဆရာ။မိမိလုပ်နေတာကိုထောက်ခံပေးတာမဟုတ်ဘဲနဲ့တိကျလွတ်လပ်တဲ့ကဲဖြတ်ပုံဖြတ်ပြီးနဲ့ဖြတ်တဲ့အလေးထားတွေမြန်မာနိုင်ငံရဲ့ဘျူရိုကရေစီမှာအင်ပါတမအားနေတယ်။အဲ့ဒီအဖွဲ့ကြီးမရှိခြင်းကတမားပြုပြင်ကြောင်းလဲရေးတရားပြုပြင်ကြောင်းလဲမှုရေးကိုအလွန်နှောင့်နှေးစေလိမ့်မယ်လို့ကျွန်တော်ကတော့ဒီလိုပဲယူဆတယ်
။ဟုတ်ကဲ့။
မြန်ကြီးရဲ့အဲ့ဒီလိုအဖွဲ့ကြီးမျိုးကိုဖွဲ့ဖို့အတွက်ခေါင်းဆောင်ကညွှန်ကြားသလားမညွှန်ကြားဘလားပြောလားမပြောလားဆိုတဲ့ပုံမှာအများကြီးမူတည်လိမ့်မယ်လို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့။အဲ့ဒီလိုအဖွဲ့ကြီးမျိုးဟာဌာနဆိုင်ရာဆိုရခန့်တဲ့အဖွဲ့ကြီးဖြစ်တဲ့လားသူတို့ကဒီလိုလုပ်နိုင်ပါမလားသူတို့မဟုတ်လွတ်လပ်တဲ့ NGO ကရောမလုပ်နိုင်ဘူးလားခင်ဗျာ
။လွတ်လပ်တဲ့ NGO တွေကလည်းဒီပြည်ပြောင်းနေကိုကြည့်နေတာတွေတော့ရှိပါတယ်။များတော့အပြင်အစိုးရတွေကအဲ့ဒီလိုတီးကြလွတ်လပ်တဲ့ဖွဲ့စည်းကိုဖက်ပေးတတ်ပါတယ်။ဒါပေမဲ့တကယ်တီးကြလွတ်လပ်တာအဲ့ဒီသဘောတော့ဒါကျွန်တော်ထူးထည့်ပြောစရာမလိုပါဘူး။ဒီအမျိုးသားဒီမိုကရေစီဖွဲ့စည်းကအကောင်ဆုံးနေတဲ့ဒီသဘောကိုတည်ပြီးလားပါ။ဒါပေမဲ့အကောင့်တွေဖော်ဖို့ပဲအကောင့်တွေဖော်တာမရှိဘူး။အဲ့ဒီလိုအကောင့်တွေဖော်ဖို့ရွယ်ချက်နဲ့ကျွန်တော်တို့ပြီးခဲ့တဲ့အစိုးရလက်ထက်မှာစပြီးတော့ဆောင်ရွက်ခဲ့တာလေးတွေရှိတယ်။ဥမာအဖြစ်ဆိုလို့ရှိရင်ကိုယ်နဲ့ဖွင့်မိတ်ဆက်နိုင်ငံများလည်းဝင်ဖို့ကိုယ်နဲ့ဖွင့်မိတ်ဆက်နိုင်ငံများလည်းဝင်သွားရင်ဌာနတိုင်းဌာနတိုင်းကဒီကျွန်တော်တို့ဒီအရက်ဖက်အဖွဲ့ကြီးတွေနဲ့သူ့ရဲ့အစီအစဉ်ကဘာရှိတယ်သူဘာတွေကိုလုပ်မယ်ဖြစ်တယ်အဲ့ဒီအတွက်ခင်ဗျားတို့ကပါပါဝင်ပြီးတော့စီမံချက်တွေရွှေ့မယ်စီမံကိန်းရေးမယ်ပြီးရင်သူကဒီခုနပြောတဲ့အရက်ဖက်အဖွဲ့ကြီးတွေကစစ်စစ်တာကိုလည်းလက်ခံမယ်မိတ်ဆက်အဖွဲ့ဝင်နိုင်ငံအချင်းချင်းအခြားသောနိုင်ငံတစ်ခုကလာပြီးတော့စစ်စစ်တာကိုလည်းလက်ခံတယ်ဆိုရဲ Open Government Partnership ပေါ့နော် OGP အစီအစဉ်ကိုလောက်ခဲ့ကိုပြီးခဲ့တဲ့အချိန်တည်းထမှာဆက်ခဲ့တယ်ဒါနဲ့နောက်ပိုင်းမှာအဲ့ဒီအချိန်အတက်ထမှာပဲအတန်မင်းနိုင်သွားတယ်အခုတက်ထမှာတော့လုံးဝမကြားသလောက်ဖြစ်သွားပြီပေါ့
နောက်တစ်ခုကမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်တဲ့တည်းဥပမာနိုင်ငံရေးနဲ့ပတ်သက်တဲ့ဟာတွေရှိတယ်တိုင်းရင်းသားရေးနဲ့ပတ်သက်တဲ့ဟာတွေရှိတယ်အဲ့ဒီကိစ္စမှာတော့ဘသူကသဘောမတူလို့ဖွဲ့စည်းပုံကခွင့်ပြုလို့တမတော်ဘက်ကသဘောမတူလို့စသဖြင့်ပေါ့ဆရာအတားစီရေးနိုင်ငံရေးအကန့်အသတ်တွေရှိတယ်ပညာရေးစနစ်ပြည်ပြင်ရေးမှာတော့ကျွန်တော်စီစလောက်အဲ့လိုအတားစီအကန့်အသတ်တွေတော့ရှိမှမထင်ပါဘူးဘာကြောင့်ဒီဟာကိုဆရာစောစောပြောတယ် NLD ဘက်ကခေါင်းဆောင်မင်္ဂစီရယ်စီပင်မဲ့လို့ဆိုတော့ဘာဖြစ်လို့စီရယ်သားနဲ့ဖြစ်အောင်မလုပ်နိုင်ဘူးလဲဆိုတော့ဆရာနဲ့ဆင်းသက်ပါဦး
ခုနကျွန်တော်ပြောလို့ပဲလေဟိုတီကြလွတ်လပ်တဲ့ပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့ရပ်ပက်ခွဲခံတွေမှာအာမနာခံပြန်လည်သုံးသပ်အကဲထက်ခံရဲသောအစိုးရဖြစ်ဖို့လိုတယ်ပြည်သူ့ပြည်ကြီးဖြစ်ဖို့လိုတယ်အထူးသဖြင့်နိုင်ငံရေးအဆင့်ပုံကိုယ်တွေဟာဒါကိုသဘောပေါက်တဲ့အတွက်ကြောင့်ဆုံးဖြတ်ရတယ်ဒီလိုခေတ်ကြီးတွေကကြောင်းကျင်တဲ့လူတွေရှိတယ်မကြောင်းကျင်တဲ့လူတွေရှိဒါမျိုးကိုဘယ်လိုဖြေစော်မလဲဘယ်လိုကြောင်းကျင်တာကိုလုပ်မလဲဆိုတာကတက်လာတဲ့နိုင်ငံရေးအစိုးရတွေကစဉ်းစားပါတယ်။နော်အဲ့ဒီလိုစဉ်းစားတဲ့အခါမှာတည်ငြိမ်မှုကိုကျွန်တော်တို့ကကြောင်းပေးနေတဲ့အတွက်ကြောင့်မို့လို့ဒါကလည်းနားလည်လို့ရတယ်ပေါ့နော်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အခြေအနေကကြောင်းပေးနေရတဲ့အတွက်ကြောင့်အခုနှစ်ကျော်ကာလကအဲ့ဒီတည်ငြိမ်မှုဘက်မှာကြောင်းပေးတဲ့ဟာကိုဖြတ်တန်းပြရတယ်လို့ထင်တယ်။ဒါပေမဲ့အခုချိန်မှာတော့အပြောင်းအလဲကိုစပြီးတော့လှုပ်ဆောင်ဖို့တော့ကောင်းနေပြီပေါ့နော်။ကျွန်တော်လုပ်မယ်လို့လည်းမျှော်လင့်ပါတယ်။
ကျွန်တော်နှစ်ခုမေးစရာတွေ့ရခုဆရာပြောရကိစ္စမှာဘျူရိုကရေစီကလက်မခံတာလားအခုအဲ့လိုလွတ်လပ်ပွင့်လင်းစွာဝေဖန်မှုကိုဘျူရိုကရေစီကလက်မခံတာလားအစိုးရကနှစ်ကလက်မခံတာလားဆိုတာပထမတစ်ခုကျွန်တော်မေးချင်တာ
ရေကူးရအချင်းတော့
ကိုယ်ဝေဖန်တယ်ဆိုလို့ရှိရင်ဘယ်သူမှတော့မကြိုက်ပေါ့ဗျာဘီရိုကရေစီပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်ပေါ့နော်အခုလည်းအစိုးရကလည်းလောက်တော့လုံနေပါတယ်ဒါပေမဲ့တကယ်လုတ်ဖို့ပြည်ပြင်းဖို့ဆိုတာကတော့ခဏစောင့်ကြည့်တဲ့အဖွဲ့တွေပါမှနိုင်ငံတွေကပို့ပြီးဉာဏ်စံတက်တာကိုတွေ့ရတယ
်နောက်မေးချင်တဲ့မေးခွန်းတော့ဒီပညာရေးပြည်ပြင်းမှုကတင်ငင်မှုကိုဆောင်ပင်းနေရတဲ့ကိစ္စကိုဘယ်လိုကြေရနိုင်လို့လဲတကယ်များပတ်သက်လို့လားဒီပညာရေးပြည်ပြင်းဟာတင်ငင်မှုကိုဆောင်ပင်းရတဲ့ကိစ္စကိုထိခိုက်စရာအကြောင်းရှိလို့လား
တင်ငင်မှုဆိုတာဒီလိုလေအရင်တုန်းကအခါမှအရက်ဘက်ကအရက်သားတွေကအစိုးရတက်လို့တောင်းခွင့်စစ်တပ်ကမပေးခဲ့ဘူးအကြိမ်ထဲမှာပဲဒီလိုကစီထဲမှာရှိတဲ့လူတွေကစစ်တပ်ကဖြစ်နေတဲ့လူတွေပါတယ်အရင်စနစ်ကလာတဲ့လူတွေရှိအဲ့ဒီအခြေအနေမှာသတိဝင်လာတဲ့လူတယောက်တကတည်ငြိမ်မှုကိုဇောင်းပြရစနေပဲဖြစ်တယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်မို့လူသားလူကြီးဖွဲ့ချုပ်ရဲ့တည်ငြိမ်မှုဇောင်းပေးရေးကိုကျွန်တော်နားလည်လို့ရတာ။ဒါပေမဲ့ဆရာတို့သတိထားမိမလားတော့မသိဘူး။ဒီနှစ်ပေါ့မြန်မာနှစ်တစ်ခုနှစ်မှာသဗ္ဗဦးဝင်းမြင့်ပြောတဲ့မိန့်ခွန်းမှာတည်ငြိမ်မှုနဲ့အကြောင်းလေးကိုဟန်ချက်ညောင်းထင်တော့ဖို့ဆိုတဲ့ဆိုတော့စပြီးတော့ပြောခဲ့တယ်။အသေးစိတ်လေးတွေကတော့ကျွန်တော်တို့မတွေ့ရသေးဘူး။လမ်းကြောင်းပေါ်ကတော့တက်ဖို့တော့စ조사နေကြတယ်ပေါ့နော်။ဒါပေမဲ့မိကုံးကအဲ့ဒီဟာတွေကိုကိုရီးယားသတ်မှတ်ပြီးကိုရီးယားပဲကိုပြန်ပြီးအကဲချက်မှာလား။ဒါကတော်တော်စကားပြောနေတယ်။နှစ်ပေါင်းများစွာအထက်သူကြီးချိန်ပေါင်းမြန်မာတို့ပြောလာခဲ့တဲ့စနစ်ကြီးတဲ့မှာဘလို့များပေါက်ထွက်မှာလဲ။အဲ့ဒီလိုပေါက်ထွက်လာအောင်နိုင်ငံရေးအဆင့်ပုံကိုယ်တွေကဘလို့လုပ်မှာလဲ
။ဟုတ်ကဲ့
။ဒါမိကုံးထုတ်ပြန်ပြီးအများကြီးရှိလာတယ
်။ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်နောက်ဆုံးကျွန်တော်တို့ဥတီတဲ့ပညာရေးအကြောင်းကိုပဲပြောရမယ်ဆိုရင်တော့ဒီပညာရေးစနစ်ပြောင်းလဲရေးဘယ်အချိန်မှလက်တွေ့အကောင်အထည်ပေါ်လာမလဲထိရောက်မှုရှိလာမယ်လို့ဆရာခမန်းပါလဲဒီ NLD အစွဲနောက်ကျန်တဲ့နှစ်သက်တမ်းမှာပြီးနိုင်သလားနောက်ဆက်လက်ပြီးတော့သူတို့အာဏာရရင်တော့ပြီးနိုင်သလားသူတို့မဟုတ်အစွဲအများအပြောင်းလဲဖြစ်ခဲ့ရင်ဒီမူတွေပြတ်သွားပြီးတော့တက်ကပြန်ဆရတဲ့ဆိုတာမျိုးများဖြစ်လာနိုင်လားဆိုတာဆရာအကြံဉာဏ်လေးကျွတ်တင်ဟော့ကင်းထုတ်ပေါင်းဆရာ
ဆရာရေဘူးအားကွာဟာတော်တော်ကြီးတယ်အမှားချင်းတက်လို့ဆင်းပါနော်။ဒီဘာနေပြန်လာပြီးလောက်တဲ့ပြည်တုံရှိတဲ့ဒီနိုင်ငံသားအပေါက်ခတယောက်ကပြောတဲ့စကားအရတော်လို့ရှိရင်ဒီမှာရေးနေတဲ့မဟာဒန်းစာရန်နေရဥရောပနဲ့အမေရိကန်မှာရေးတဲ့အထက်တန်းစစ်စာရန်တွေလောက်တော့အဆင့်ကမိပါမလားဆိုတာကိုသူတမယရှိတယ်လို့ပြောခဲ့တယ်။သူကဘယ်တော့မှနေပြောတာလဲဆိုရင်ကြေတနာကိုသတ်မှတ်ဖို့ထုတ်ပြီးကြေတနာကိုဖြည့်ရှင်းတော့မှနေရေးတဲ့အဲ့ဒီအစင်ကိုမရှိသေးဘူးလို့ပြောတယ်။ညာတော့အဖြစ်စာတန်းနေရဟိုကကုတရားကုပြီးပြန်ပြီးတော့ကတ်တဲ့ဟာမျိုးတွေပဲများနေတယ်။ဒါကကျွန်တော်တို့ရဲ့အကွာအဟကိုပြောပြတာပေါ့နော်။အဲ့ဒီလောက်ဖြစ်ကွာနေတဲ့အခြေအနေမှာဒီကိုဘယ်လိုချုပ်မလဲ။ညဉ့်ညံ့ဆက်ဒါပေမဲ့တချို့နေရာတကယ်လွဲပါလေဆရာ။ဒါကကျွန်တော်သဘောကိုသိမှုကိုကကျွန်တော်တို့ကအားနည်းနေတဲ့သဘောပေါ့နော်။ဒါပေမဲ့သဘောကိုမပေါက်တဲ့အခါကျတော့စတဲ့ဟိုကနိုင်ငံကမှဖြစ်နေတဲ့ပညာရေးသဘောထားနဲ့ဝိနေတဲ့အခါကျတော့အခုလိုညီစရာကောင်းတဲ့ဆောင်ရွက်ပုံကတွေ့နေရအောင်ဖြစ်နေတယ်ကအဲ့ဒါဆိုတော့ဆရာပန်းစာကြည့်ပေါ့နော်အဲ့တော့နေရာတွေကိုဘယ်လောက်ပြောခွင့်ရလဲဘယ်သူတွေပေါက်လဲဒီလိုစပြီးတော့တော့ဖော်ပဲအစိုးရဖွဲ့ကြီးတစ်ခုလုံးတော့ဒီလိုဖြစ်နေတာကိုထောက်ကြမဲ့လူတယောက်မှမရှိဘူးလားဒါတွေကစဉ်းစားမဲ့ကြံစည်လေးပေါ့နော
်မြန်မာနိုင်ငံရဲ့ပညာရေးစနစ်နဲ့ပြုပြင်ရမယ့်ကိစ္စတချို့နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့မူဝါဒရေးရာလှိမ့်လာရေးသုတေသီတင်ဘဝဦးတင်မောင်တန်းနဲ့ဦးကျော်စန္နာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်စနေနေ့ည9:00တိုင်းလေးလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ကြရအောင်ပ
ါ။ဒေါ်ရရှင်များရှင်တွတ်တော်မှာသတင်းရယူနေတဲ့မီဒီယာသမားတွေကိုစက်မှတ်ပေးဖို့ကျမတို့သားကိုစတယ်တွေကတိုက်တွန်းလိုက်တဲ့အတွက်လွတ်တော်တွင်သတင်းရယူခွင့်အပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။လွတ်တော်ထဲမှာကိုစလယ်တွေရဲ့အပြုအမူဆောင်ရွက်ချက်တွေကိုအနီးကပ်စောင့်ကြည့်သတင်းရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလား။နေတူဝါလူတူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကိုစလယ်တွေအပေါ်မီဒီယာတွေကစောင့်ကြည့်ပြီးသတင်းဖော်ပြတဲ့နေရာမှာလွတ်တော်အမတ်တွေနဲ့မီဒီယာတွေကြားဘယ်လိုသဘောထားသင်ပါသလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 232
ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကအကျိုးဆိုပါရရှင်။
လာမယ့်စနေနေ့ည9:00နာရီတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ VOA ရဲ့အပတ်စဉ်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာပါ။အင်္ဂလန်ပရီးမီးယားလိဂ်အမပေဘောလုံးပွဲရလဒ်တွေအပါအဝင်အမေရိကန်မှာကစားတဲ့ PGA ဂေါက်တီးပြိုင်ပွဲအကြောင်းတွေနဲ့တခြားတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ထားပါရရှင်။
အားကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ England Premier League မှာပေးဘောလုံးပွဲတွေပြန်ဆပါပြီ။ Man U, Man City, Chelsea, Spurs နဲ့ Liverpool တို့ပွဲဥတော်မှာအနိုင်ရခဲ့ကြပါတယ်။2018ကမ္ဘာဖလားမှာအကောင်းဆုံးဂိုးသမားဆုရသွားတဲ့ Belgian ဂိုးသမား Thibaut Courtois ကို Real Madrid အသင်းကဝယ်လိုက်ပါတယ်။ American မှာကစားတဲ့ PGA ဂေါက်တီးပြိုင်ပွဲမှာတော့ American က Brooks Koepka ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီလိုတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီးယားလိဂ်မှာပေးဘောလုံးပွဲကိုတောက်ကြတွေကစတင်လိုက်ပါပြီ။ပွဲဥဒအဖွဲ့ဝန်အနေနဲ့မန်ချက်စတာယူနိုက်တက်နဲ့လည်းဆက်စစ်ပြီးတော့ Old Trafford မှာကစားကြတာမှာမန်ယူသင်းက2ဂိုး2ဂိုးနဲ့နိုင်သွားပါတယ်။မန်ယူအတွက်ဂိုးတွေကတော့ Pogba နဲ့ Shaw တို့ကသွင်းပေးခဲ့တာပါ။ Leicester နဲ့ဖွင့်ပွဲစဉ်ကိုနိုင်လိုက်တဲ့ပေါ်မန်ယူနီးပြ Mourinho ကတော့
Fantastic spirit and I think periods of very good football.
စိတ်ကရန်ကောင်းပါတယ်ပြီးတော့တချို့အချိန်တွေမှာကျွန်တော်တို့ကောင်းကစားနိုင်ခဲ့ပါတယ်လက်စတာဘက်ကကျွန်တော်တို့ကိုဖိထားတဲ့အချိန်တွေမှာကျွန်တော်တို့အသင်းလိုက်အနေနဲ့ကောင်းကောင်းကစားနိုင်ခဲ့ပြီးတော့သူတို့ကလည်းထိန်းနိုင်ခဲ့ပါတယ်ဒါကြောင့်နိုင်ပြီးတော့သုံးမှတ်ရတာကောင်းပါတယ
်စနေနေ့ကပွဲစဉ်တွေမှာတော့ Tottenham က Newcastle ကိုအဝေးကွင်းမှာ2-0နဲ့နိုင်ပြီးတော့နှီးပြစစ်ခံထားတဲ့ Chelsea ကလည်း Huddersfield ကို3-0ဂိုးမရှိနဲ့နိုင်ပါတယ် Chelsea အတွက်ဂိုးတွေကတော့ Conte, Jorginho နဲ့ပေဒရိုတို့ကသွင်းခဲ့တာပါ Premier League မှာပထမဦးဆုံးပွဲဥတော်ကိုနိုင်လိုက်တာနဲ့ပတ်သက်ပြီး Chelsea နီးပြတဲ့ Sarri ပြောတာကတော့
Yes I really very happy because in the first part of the season
ရမ်းပျော်ပါတယ်ဗျာဘာလို့လဲဆိုတော့ပထမပိုင်းကခက်ပါတယ်ပွဲရလဒ်ကိုကြည့်မယ်ဆိုရင်တော့ပွဲကမခက်ဘူးလို့ထင်နေပါတယ်ဒါပေမဲ့လို့ပထမပိုင်း15မိနစ်မှာကျွန်တော်တို့တော်တော်လေးခက်ခဲခဲကစားနေရပြီးတော့သူတို့ကအတော့ကိုတွန်းတက်တက်ကစားနိုင်တဲ့အသင်းမှာကျွန်တော်ကအဲ့လိုမဟုတ်ပါဘူးဒုတိယပိုင်းမှာတော့သူတို့ကျသွားပြီးတော့အဲ့ဒီမှာကျွန်တော်တို့အတွက်ကစားရတာပိုလွယ်သွားပါလိမ့်
။တနင်္ဂနွေနေ့ကပွဲစဉ်တွေမှာတော့ Liverpool က West Ham ကို 4-0 ဂိုးမရှိနဲ့နိုင်ပြီးတော့ဂိုးတွေကတော့ Mane က2ဂိုး၊ Salah နဲ့ Sturridge တို့က2ဂိုးစီသွင်းပေးခဲ့ပါတယ်။ Arsenal နဲ့ Man City ပွဲမှာတော့ Man City က Arsenal ကို 2-0 ဂိုးမရှိနဲ့နိုင်သွားပြီးတော့ Man City အတွက်ဂိုးတွေကတော့ Sterling နဲ့ Bernardo Silva တို့ကသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ Premier League ဘောလုံးရာသီစားတဲ့အချိန်မှာပဲအပြောင်းရွှေ့ဈေးကွက်တွေလည်းပိတ်သွားခဲ့ပြီးတော့လူထက်ဝယ်မယ်လို့အတန်ထွက်နေတဲ့မန်ယူအသင်းကနောက်ထပ်ကစားသမားအသစ်ကိုမခေါ်နိုင်ခဲ့သလိုတော့တန်အသင်းကလည်းဒီနှစ်အပြောင်းရွှေ့ဈေးကွက်မှာထူးထူးခြားခြားကစားသမားအသစ်တယောက်မှမခေါ်ခဲ့ပါဘူးအသင်းပြောင်းရွှေ့တွေအဓိကဖြစ်ခဲ့တာကတော့ Chelsea နဲ့ Everton တို့ဖြစ်ပါတယ်ဒေါ်ဖလာမှာအကောင်းဆုံးကိုယ်သမားဆုရခဲ့တဲ့ Chelsea အသင်းက Belgian ကိုယ်သမား Courtois ကို Real Madrid အသင်းက6နှစ်စာချုပ်ချုပ်ပြီးတော့ခေါ်လိုက်ပါတယ် Real က Courtois ကိုခေါ်ဖို့အတွက် Chelsea ကိုပေါင်35တန်းလောက်ပေးခဲ့ရတယ်လို့သတင်းတွေကဆိုပါတယ်Real thing ကိုပြောင်းတာနဲ့ပတ်သက်ပြီးကိုတော်ပြောတာကတော
့ Hoy cumplo un sueño. No podéis imaginar lo contento que estoy.
ဒီကနေ့တော့ကျွန်တော်ရဲ့အိမ်မက်တွေအမှန်တရားပြည့်ဝလာခဲ့တာပါ။ဘာလို့လဲဆိုတော့ကျွန်တော်ဒီကိုရောက်အောင်ဘလောက်ကြိုးစားခဲ့ရတယ်ဆိုတော့ကျွန်တော်အကြောင်းသိရတဲ့သူတွေပဲသိပါတယ်။ကမ္ဘာအကောင်းဆုံးအသင်းကိုရောက်လာရတဲ့အတွက်ဂုဏ်ယူသလိုတာဝန်လည်းကြီးပါတယ်။ကျွန်တော်ဒီကိုရောက်လာအောင်ခေါ်ခဲ့တဲ့ Real သင်းရောကြိုးစားပေးခဲ့သူအားလုံးကိုပါကျေးဇူးတင်ပါတယ်။လွယ်တော့မလွယ်ပါဘူးဗျာ။ကျွန်တော်ကကမ်းလှမ်းမှုတွေကအများကြီးပါ။ငွေကြေးအဖြစ်ပူပေးပြီးတော့ကမ်းလှမ်းခဲ့တာတွေရှိပေမဲ့ဒါကအရေးမကြီးပါဘူး။ကျွန်တော်အနေနဲ့ကမ္ဘာအကောင်းဆုံးအသင်းမှာကစားပြီးတော့ကျွန်တော်ရဲ့ကလေးတွေနဲ့အမျိုးဆုံးနေရာမှာရှိချင်တာပါ
။ကိုရောက Real အသင်းကိုပြောင်းသွားချိန်မှာ Real မှာကစားနေတဲ့ Croatia ကွင်းလယ်လူ Kovacic ကလည်း Chelsea အသင်းကိုတနေ့အငားစာချုပ်နဲ့ရောက်လာခဲ့ပါတယ်။ Chelsea အသင်းကတော့ကိုရောနေရာမှာအစားထိုးဖို့အတွက် Athletic Bilbao မှာကစားနေတဲ့ Spain လူငယ်ကိုသမားKepa Arrizabalaga ကိုကိုသမားရီထဲမှာကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းဖြစ်တဲ့ပေါင်း80တန်းပေးပြီးတော့ခေါ်လိုက်ပါတယ်။ Chelsea ကိုပြောင်းလာတာနဲ့ပတ်သက်ပြီးတော့ Arrizabalaga ပြောတာကတော့
Bueno fue yo volví de vacaciones del Mundial el día 23 al de unos días de empezar
ကျွန်တော်အနေနဲ့ဒီကိုပြောင်းလာရတဲ့အတွက်လွန်မဲ့ဝမ်းသာမိပါတယ်။ကျွန်တော်တို့တော့ဒါကကြီးမားတဲ့စင်ခေါမှုဖြစ်ပြီးတော့ ျွန်တော်တို့အသက်ကိုအဓိပ္ပာယ်ရှိပြီးတော့အရေးကြီးပါတယ်။ကစားသမားဘဝအတွက်တော့ခြေလှမ်းကြီးကြီးတစ်လှမ်းကိုလှမ်းလိုက်တာလည်းဖြစ်ပါတယ်။ကမ္ဘာကြီးအကြီးဆုံးဂူသမားဆိုတာကိုစဉ်းစားမှမဟုတ်ပဲနဲ့ကျွန်တော်ပုံတိုင်းဆက်သွားပြီးတော့အသင်းအတွက်အကောင်းဆုံးလုပ်ပေးနိုင်အောင်လို့ကြိုးစားမှာပါ။ကမ္ဘာစံချိန်တင်ပြောင်းရွှေ့ကြေးကြောင့်လည်းနောက်ထပ် PR တွေဖြစ်စီတယ်လို့မခံစားရပါဘူး။
ပြောင်းရွှေ့နောက်ဆုံးနေ့မှာကစားသမားတွေတန်းစီပြီးခေါ်သွားတာကတော့ Everton အသင်းမှာ Everton အသင်းကဘာစလိုနာနောက်တန်းက Yerry Mina နဲ့ Quinn Lelu Andre Gomez တို့ကိုခေါ်လိုက်သလို Shakhtar Donetsk မှာကစားနေတဲ့ Bernard ကိုလည်းပြောင်းရွှေ့ပြီးအလွန်နဲ့ခေါ်လိုက်ပါတယ် Everton က Mina ကို Euro တန်း30နဲ့ဝယ်ခဲ့တာဖြစ်ပြီးတော့ Barcelona ကိုပြန်ရောင်းဖို့အချက်လဲစာချုပ်ထဲမှာထည့်ထားပြီး Andre Gomez ကိုတော့အငှားစာချုပ်နဲ့ခေါ်ခဲ့တာဖြစ်ပါတယ်ခင်ဗျာစပိန်စူပါဘလားဘောလုံးပွဲမှာတော့ Barcelona အသင်းက Seville ကို2ဂိုးတကိုးနဲ့အနိုင်ရပြီးတော့စူပါဘလားချန်ပီယံဖြစ်သွားပါတယ်။ဒါဟာမက်ဆီအတွက်တော့ဘာစလိုနာနဲ့အတူ33ခုမြောက်စူပါဘလားဖြစ်ပြီးအများဆုံးစံချိန်တင်လိုက်နိုင်တာလည်းဖြစ်ပါတယ်။ဂျာမနီစူပါဘလားမှာတော့ဘိုင်မြူနစ်က Eintracht Frankfurt ကို5ဂိုးကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဂိုးတွေကတော့ Robert Lewandowski က3ဂိုး၊ Thiago Alcantara နဲ့ Kingsley Coman တို့ကတဂိုးစီတွင်ပေးခဲ့ပါတယ်။နောက်ထပ်ဘောလုံးသတင်းတွေမှာတော့ Brazil တိုက်စစ်မှူဟောင်း Ronaldo ဟာအဆုတ်ရောင်ယောဂကြောင့်စပိန်နိုင်ငံအီဗီဇာကျွန်းမှာတနင်္ဂနွေနေ့ကဆေးရုံတက်ခဲ့ရပါတယ်။ဒါမဲ့လည်းတနင်္လာနေ့ကတော့သူဟာဆေးရုံကနေပြန်ဆင်းသွားပြီလို့သိရပါတယ်ခင်ဗျာ။ကင်မရွန်အသင်းကတော့နယ်သာလန်လက်ရွေးစင်ဟောင်းကလာရန့်စီဒော့ကိုနီးပြားဖြစ်နဲ့ခန့်လိုက်ပါတယ်။စီဒော့နဲ့အတူနယ်သာလန်တိုက်စစ်မှူဟောင်းပက်ဒရစ်ကလိုင်ဗတ်ကလက်ထောက်နီးပြားဖြစ်နဲ့ကင်မရွန်အသင်းကိုတောင်းယူသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ PGA ဂေါက်သီးပြိုင်ပွဲမှာတော့ Brooks Koepka အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။နောက်ဆုံးနေ့မှာအမေရိကန်ကနာမည်ကြီး Tiger Woods က64ချက်နဲ့ဒုတိယနေရာအထိလိုက်လာခဲ့ပါတယ်။ဒါမဲ့လည်း Koepka က66ချက်နဲ့ထိရိုက်ပြီးတော့နောက်ဆုံးမှာစုစုပေါင်း16ချက်ရှော့ရိုက်ပြီးတော့ PGA ချန်ပီယံဖြစ်သွားခဲ့တာပါ။ Koepka ဟာပြီးခဲ့တဲ့ American Open ကိုလည်းအနိုင်ရခဲ့တာကြောင့်ဒါဟာသူ့အတွက်တော့ဒီနှစ်အတွက်ဒုတိယမြောက် Major ဆုဖလားလဲဖြစ်ပါတယ်ခင်ဗျာ
တပတ်စဉ်အားကစားအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်။မနေ့ပြန်ကြာတာပင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြမှာပါ။လိုင်းဒိုမီတာ30 40 48နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဒါရင်မက VOA ကနေအခုအတန်းလွှင့်နေတဲ့တနအိစအစီအစဉ်အားလုံးကိုလည်းအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ရနေ 7:00 အထိအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။အခုတော့ကြာနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလဲပြောပြပေးပါအောင်ရှင
်။အာဖဂန်နိုင်ငံကာဗူးမြို့တော်ကပညာရေးဌာနအဆောက်အုံတစ်ခုမှဒီနေ့သေခံဘုံခွဲတက်ကမ်းတစ်ခုကြောင့်လူ48ယောက်တမန်နဲ့သေဆုံးပြီးနောက်ထပ်တာဆင်းနဲ့ချီတန်ရသွားပါတယ်။ကျောင်းသားတွေအတန်းနေတဲ့ရှိနေချင်းဒေသဆန်တော်ရဲ့ညနေ4နာရီလောက်မှာတက်ခတ်ခံခဲ့ရတာဖြစ်တဲ့ကြောင့်လဲကာဗူးမြို့တော်ရဲ့တပ်ဖွဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ်ဒီနေ့မနေ့အရင်တစ်ချိန်မတိုင်ခင်အာဖဂန်နိုင်ငံမြောက်ပိုင်းကဘဂလန်ပြည်နယ်ထဲမှာရှိတဲ့စစ်ကန်တစ်ခုကိုတာလီဘန်တွေဆင်းရဲတက်ခတ်ခဲ့ရမှာလဲလွန်ကျွေးတပ်ဖွဲ့ဝင်40လောက်သေဆုံးခဲ့ရတာပါအမေရိကန်နဲ့တူရကီနိုင်ငံတို့ကြားမပြေမလည်ဖြစ်နေချိန်မှာပဲအမေရိကန်ကသွင်းကုန်တွေပေါ်အခွန်တွေတွန်းပြင်ကောက်ခံမှုတူရကီနိုင်ငံကဒီနေ့မှာပဲကြေညာလိုက်ပါတယ်အမေရိကန်သွင်းကုန်တွေဖြစ်တဲ့မော်တော်ကားအရေးကြောင်းမီးသွေးစံနဲ့အလောက်ကုန်ပစ္စည်းတွေပေါ်နောက်ထပ်ခုနှစ်တွင်းမြင့်ကောက်ခံသွားမှာဖြစ်တဲ့အကြောင်းတူရကီနိုင်ငံကဒီကနေ့ပဲကြေညာလိုက်တာပါ။တူရကီထူးသမားကတော့အမေရိကန်ဘက်ကစီးပွားရေးထိုးနှက်လာမှုကိုလက်တုံ့ပြန်တာဖြစ်တဲ့အကြောင်း Twitter ကနေမှတ်ချက်ပေးပြောဆိုခဲ့တာပါ။အီတလီနိုင်ငံမြောက်ပိုင်းကမြေပင်လယ်စခန်းမျိုးဖြစ်တဲ့ဂျင်နိုဝါမှာမနေ့တုန်းကသရားပြူချာကတည်ဆုံသူရေတွေ့ရအနည်းဆုံး39ယောက်ထိရှိပြီဖြစ်တဲ့အကြောင်းအာနာဘန်နီကပြောပါတယ်။ပြင်းထန်တဲ့မုန်တိုင်းကြောက်စီတစ်စိမ့်တစ်ပိုင်းပြိုကျသွားတဲ့မော်ရန်ဒီတရားအပြစ်စီးတွေကြားထဲမှာပျောက်ဆုံးနေတဲ့သူတော်တော်များကိုလည်းအရေးပေါ်ခေစေးသမားတွေဆက်လက်ရှာဖွေနေပါတယ်ပြိုကျခြင်း45မီတာအမြင့်ရှိတဲ့တရားပေါ်ကနေဒါဇင်နဲ့ချီရဲ့ကားတွေအောက်ကိုထိုးကျခဲ့တယ်လို့ပြိုကျတဲ့တရားပိုင်းကကွန်ကရစ်နဲ့တံမြင့်အပြစ်စီးတွေလည်းအောက်မှာရှိနေတဲ့စစ်မှုဇုံဝင်တွေကကုန်းလမ်းရင်းပေါ်မှာပြိုကျခဲ့တာပါပြည်ထောင်စုလန်ဒန်မြို့တော်မှာလန်သွန်လန်လာရင်းနဲ့စိုးရင်းသမားတွေကိုအင်္ဂါနေ့တုန်းကကားနဲ့ဝင်တက်ပြီးနောက်ဆက်တွဲလွတ်တော်အဆောင်ပြင်ဘက်ကအတားဆီးတွေကဝင်တိုက်တဲ့သူကဘယ်သူဘဝဖြစ်ကြောင်းဖော်ထုတ်နိုင်ပြီဖြစ်တယ်လို့ပြည်ထောင်စုချက်ဖက်တံပြန်တက်ဖြစ်ရေးတပ်ဖွဲ့ကပြောလိုက်ပါတယ်။တန်ရရှိသူကအသက်29နှစ်အရွယ်စူရနွယ်ဘွားပြည်ထောင်စုနိုင်ငံသားဖြစ်ကြောင်းအာနာမနီကပြောပေမဲ့အသေးစိတ်ချက်လက်တွေကိုထုတ်ဖော်ပြောဆိုတာမျိုးတော့မရှိပါဘူး။ အမေရိကန်ဒေါ်လာနဲ့မြန်မာငွေလဲလှယ်နှုန်းဟာဒီရက်ပိုင်းအတွင်းဇက်တိုက်ဆိုသလိုကျဆင်းလာနေမှာဒီနေ့ဈေးပိတ်ချိန်မှာတော့ဒေါ်လာကိုကျပ်ငွေ1925ကျပ်တိဈေးပေါက်ပြီးဒီရက်အတွင်းအများဆုံးစံချိန်တင်ဈေးတက်သွားပါတယ်ရန်ကုန်မြို့ကငွေကြေးဈေးကွက်မှာဒီနေ့စောပိုင်းဒေါ်လာကို1480နဲ့ဈေးပွင့်ခဲ့ပြီးတဖြည်းဖြည်းဈေးတက်လာခဲ့ရမှာဈေးပိတ်တဲ့ချိန်မှာတော့1525တိအမြင့်ဆုံးဈေးပေါက်ပြီးတော့ဈေးပိတ်ခဲ့တာလည်းဖြစ်ပါတယ်
တဲ့အချင်းချက်ကိုကောလွင်ဦးကြီးညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လုပ်ရင်မူကမှဆုံမှုဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့မီကဲလ်တူဘန်စကီဖြစ်ပါတယ် VO American အတန်ရဲ့မနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 13.3ညလိုင်းဒိုမီတာ32 kHz 93.5နဲ့လိုင်းဒိုမီတာ40 kHz 93.0တို့ကနေဖန်ယူနိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေရှင် VO ကိုအားပေးနေစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington.